Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ31ရက်ကြာသပတေးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကို9.25မီတာ24 25 30နဲ့50နဲ့ဖိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှာဖုံပါဒီညအစီအစဉ်မူဖြစ်တော်ဝင်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာပါခင်ဗျာကျွန်တော်တို့အောင်ပါဒီညဘက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကြီးညာပေးမှာပါ။ကဘာတဝမ်းနှစ်သစ်ကျူးစုပွဲတွေကိုလုံခြုံရေးအထူးတင်းကျပ်ထားတဲ့အောက်မှာကျင်းပနေတဲ့တစ်ချိန်တည်းမှာပဲဒီမြမကောင်းဆောင်တွေဟာတိုင်းပြည်ကိုဒီနှစ်သစ်ကူဆူတောင်းစကားတွေပြောဆိုဖို့ရှိနေတာ။နောက်ဒီအမေရိကန်ရဲ့ဒီပိတ်ဆို့တန်ခတ်မှုတွေကိုသူတို့အနေနဲ့တုံ့ပြန်သွားမှာဖြစ်တယ်လို့အီရန်နိုင်ငံကဒီကနေ့တုံ့ပြန်ပြောကြားလိုက်တာဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှားပေါင်ရင
်ကောင်းပါပြီရှင်နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချမ်းကိုပြည်သူ့လွှတ်တော်မှာအတည်ပြုလိုက်တာနဲ့ပတ်သက်လို့ကြားကြားမှာကတော့
တာဝန်ရဥပဒေနဲ့အညီဆောင်ရွက်ချက်များကိုအကြောင်းပြုလျက်ရင်းအားတရားစွဲဆိုခြင်းနဲ့ရေးယူခြင်းတို့မရှိစေရဆိုပြီးတော့ဒီလိုပြင်ဆင်ချင်ပါတယ်
ဒီရဲရေးဝန်ကြီးဌာနဒုဝန်ကြီးဦးကျော်ကျော်ထွန်းပြောသွားတာဖြစ်ပါတယ်အပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒါအပြင်ရန်ကုန်မြို့မှာနှစ်တကူအကျုံညကိုဘယ်လိုဆင်နွှဲခဲ့ကြလဲဆိုတဲ့အကြောင်းနဲ့လက်ကျွန်းလူသက်မှုနောက်ဆက်တွဲသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုင်တို့ကကြေညာပေးပါအောင်ရှင်
ကမ္ဘာတဝန်းနှစ်သစ်ကျူးစွာပွဲတွေကိုလုံခြုံရေးအထူးတင်းကျပ်ထားတဲ့အောက်မှာပဲကျင်းပနေကြပါတယ်အော်စတြေးလျနိုင်ငံဆစ်ဒနီမြို့မှာနှစ်သစ်ကိုကြိုဆိုတဲ့အနေနဲ့7မိနစ်ကြာမီရှူမီပန်းတွေပြစ်ပေါက်ခဲ့ကြပြီးဒီပွဲအတွက်အမေရိကန်ဒေါ်လာ 5.1 ဘီလီယံတန်ဖိုးလောက်ဒီမီရှူမီပန်း9တန်ကိုသုံးဆွဲသွားတယ်လို့သတင်းတွေမှာဖော်ပြကြပါတယ်အကြမ်းဖက်ဝါရကင်ဆယ်သူတွေကတိုက်ခိုက်နိုင်ခြင်းရှိတာကြောင့်ကမ္ဘာတဝန်းတချို့မြို့ကြီးတွေမှာတော့နှစ်သစ်ကျူးစွာပွဲတွေကိုမလုပ်ဖြစ်ပါဘူးရုရှားနိုင်ငံမှာဆိုရင်နှစ်သစ်ကြိုဆိုပွဲတွေလှုပ်လှည့်ရှိတဲ့ယင်းမီနီကိုပိတ်ထားဖို့ရုရှားအာဏာပိုင်တွေကဆုံးဖြတ်လိုက်ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲလ်မြို့တော်မှာနှစ်သစ်ကြိုဆိုပွဲကိုမြို့တော်ဝန်ကပိတ်ဖြတ်ထားပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာလည်းမီရှူမီပန်ပစ်ပေါက်မဲ့အစီအစဉ်ကိုပိတ်ဖြတ်ထားပြီးနှစ်သစ်ကြိုညနေခင်းအစီအစဉ်တွေကိုလည်းလျှော့ချထားပါတယ်။အမေရိကန်ပြည်ထောင်စုဒေသအသီးသီးကနှစ်သစ်ကြိုဆိုပွဲတွေထဲမှာအထင်ရှားဆုံးဖြစ်တဲ့နယူးယောက်မြို့ Times Square ကနှစ်သစ်ကြိုဆိုပွဲလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုချထားပါတယ်။နှစ်သစ်ကူပွဲတော်ကာလတွင်တိုက်ခိုက်မယ်လို့ဆိုတဲ့အကြံစီတစ်ခုကိုဖော်ထုတ်လိုက်နိုင်ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာလည်းလုံခြုံရေးအထူးတင်းကျပ်ထားပါတယ်။မြန်မာနိုင်ငံမှာတော့ဒီနေ့ည7:50မှာမြမအတန်နဲ့ရုံမြင့်တညာကနေအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဝူးရွှေမန်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစစ်ကြည်ရဲ့နှစ်သစ်ကူဆူတောင်းစကားတွေကိုထုတ်လင်းဖို့ရှိပါတယ်။ 7:55 မိနစ်မှာတော့တက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယသမ္မတဖြစ်တဲ့ဦးညံထွန်းနဲ့ဒေါက်တာဆိုင်မွန်ခင်းလို့ရဲ့နှစ်သစ်ကူဆူတောင်းစကားတွေကိုထုတ်လင်းပါမယ်။အဲဒီနောက်သမ္မတဦးသိန်းစိန်ရဲ့နှစ်သစ်ကူဆူတောင်းစကားတွေကိုထုတ်လင်းပြီးနှစ်သစ်ကူချိန်စက္ကန့်ရတာကိုထုတ်လင်းသွားမှာဖြစ်ပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဝူးရှိမန်းကတော့နှစ်သစ်ကူဆန္ဒမွန်ဆိုပြီးတော့ဒီနှစ်သစ်နှုတ်ခွန်းဆက်စကားပြောထားတဲ့ဗီဒီယိုကိုသူ့ရဲ့ Facebook စာမျက်နှာမှာတင်ထားပါတယ်။ရန်ကုန်မြို့တော်တဝမ်းမှာနှစ်သစ်ကိုကျူးဆူကြမဲ့ပွဲတွေကျင်းပဖို့ရှိပြီးမိုင်းတော်ကွင်းနဲ့သူ့အနမိုးလုံလေးလုံအားကစားကွင်းရှိမှာကျင်းပမဲ့နှစ်သစ်ကျူးဆူပွဲတွေကတော့အကြီးဆုံးနဲ့ဒီလူအများဆုံးသွားမဲ့ပွဲတွေဖြစ်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
အီရန်နိုင်ငံရာမာဒီမြို့ကနေအီရတ်အစိုးရတပ်ဖွဲ့တွေကယ်ဆယ်ထားတဲ့မိသားစု50လောက်ကိုလုံခြုံတဲ့နေရာစီရွှေ့ပြောင်းပေးနေပါတယ်။ IS အစွန်းရောက်တွေကဒေသခံတွေကိုလူသားတတိုင်းနေအဖြစ်အသုံးပြုခဲ့ကြတယ်လို့အီရတ်အစိုးရအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအဖွဲ့ရဲ့ပြောခွင့်ရတဦးကပြောပါတယ်။စစ်ပြေဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်တဲ့စားနပ်ရိက္ခာရေနဲ့အီရတ်နိုင်ငံရဲ့ဆောင်းရာသီအေးအေးဒဏ်ကနေကာကွယ်နိုင်ဖို့အမိုးအကာတွေပြည့်မီအောင်ဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့အီရတ်အာဏာပိုင်တွေအရှိန်အဟုန်နဲ့ခက်မြမြန်ဆောင်ရွက်နေကြပါတယ်။ရာမာဒီမြို့ရဲ့အချမ်းဖက်မှုတွေကနေထွက်ပြေးကြတဲ့ဒုက္ခသည်အများစုကတော့ဘက်ကရက်မြို့အနောက်ပိုင်းကစခန်းတွေမှာနေထိုင်နေကြပါတယ်။ရာမာဒီမြို့လည်းနဲ့ရှေးပိုင်းစင်ဂျေဘုံရက်တွေမှာ IS အစွန်းရောက်တိုက်ခိုက်ရေးသမားရာနဲ့ချီရှိနေသေးတာမို့မြို့ကလုံခြုံမှုမရှိသေးဘူးလို့လည်းမနေ့ပုတ်ထုံးနေ့ကညွန်ပေါင်းတပ်ဖွဲ့တာဝန်ရှိသူတို့ကပြောဆိုထားပါတယ်။
အမေရိကန်ရဲ့ဘလို့ပိတ်ဆို့တန်ခတ်မှုတွေကိုမဆိုသူတို့အနေနဲ့တုံ့ပြန်သွားမယ်လို့အီရန်နိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။အီရန်ရဲ့ပယ်ထိန်တဲ့ဒုံးကျည်တိဆောက်ရေးလုပ်ငန်းနဲ့ဆက်ဆက်နေတဲ့နိုင်ငံတကာကအီရန်အဖွဲ့တခုနဲ့ကုမ္ပဏီတွေကိုတန်ခတ်အရေးယူဖို့ဗဏ္ဍာရေးဝန်ကြီးဌာနအနေနဲ့ပြင်ဆင်နေတယ်လို့အမေရိကန်ကပြောဆိုလိုက်ပြီးအီရန်ဘက်ကအခုလိုတုံ့ပြန်ပြောကြားလိုက်တာပါ။အီရန်နိုင်ငံသားရေးဌာနပြောခွင့်ရဟိုဆိန်ဂျဘာအန်ဆာရီကအမေရိကန်ရဲ့ဒီအရေးယူဖို့အစီအစဉ်ဟာထင်ရှားဆိုင်ပြီးတော့လှုပ်ချင်ရလှုပ်တဲ့တရားမဝင်လှုပ်ရပဲဖြစ်တယ်လို့ပြောပါရတယ်။ ဒီအရေးယူဖို့အစီအစဉ်ကိုအခုပတ်တွင်ကြေညာသွားနိုင်ပြီးလူစနအူးနဲ့အီရန်ဟောင်ကောင် UAE နိုင်ငံကကုမ္ပဏီတွေကိုအရေးယူမှာဖြစ်တယ်လို့ The Wall Street Journal မှာဖော်ပြထားပါတယ်အရေးယူတန်ခါလိုက်တဲ့စည်ရင်းမှာပါဝင်တဲ့သူတွေရဲ့ပိုင်ဆိုင်မှုတွေကိုလွှဲပြောင်းလို့မရအောင်အမေရိကန်ဘဏ်တွေအနေနဲ့ထိန်းချုပ်ဖို့အပြင်အမေရိကန်စီးပွားရေးသမားတွေအနေနဲ့ဒီလူတွေနဲ့လုပ်ငန်းအတူမလုပ်ကြဖို့ကိုလည်းတားမြစ်ထားတယ်လို့ Wall Street Journal မှာဖော်ပြထားပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံချီဖုတ်ရွာချောင်းကနေ2014ခုနှစ်တုန်းကအမျိုးသမီးငယ်တွေကိုပြန်ပေးဆွဲခဲ့ကြသူတွေနဲ့ဆေးဆက်ဆွေးနွေးလိုတယ်လို့နိုင်ဂျီးရီးယားသမ္မတမူဟာမာရူဘူဟာရီကပြောဆိုလိုက်ပါတယ်ဘိုကိုဟာရမ်အဖွဲ့ဘက်ကစိတ်ချယုံကြည်ရတဲ့ခေါင်းဆောင်မှုတရက်ရှိနေပြီးဒီမိန်းကလေးငယ်တွေဘယ်မှာရှိနေကြလဲဆိုတာကိုပြောမယ်ဆိုရင်ကြိုတင်သတ်မှတ်ချက်တွေမရှိဘဲစိတ်ဆက်ညှိနှိုင်းကြဖို့ကန့်လန့်ပါတယ်လို့နိုင်ဂျီးရီးယားသမ္မတကပြောဆိုခဲ့ပါတယ်ဖန်ဆီးထားတဲ့အမျိုးသမီးငယ်တွေကိုလိန်ပိုင်းဆိုင်ရာချေချွန်နေအဖြစ်ဒါမှမဟုတ်လေအသေးခံဘုံခွဲသမားတွေအဖြစ်ဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ကအသုံးပြုမှာကိုစိုးရိမ်နေကြတာပါနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းချီပုတ်ရွာကအကြောင်းကိုစစ်သွေးကြွတွေကမီးရှို့ပြီးအမျိုးသမီးငယ်လေးတွေကိုပြန်ပေးဆွဲခေါ်ယူသွားခဲ့တာဖြစ်ပါတယ်မွတ်စလင်အများစုနေထိုင်တဲ့နိုင်ဂျီးရီးယားမြောက်ပိုင်းဒေသမှာအယူဝါဒဆဲပြင်းထန်တဲ့အစ္စလာမ်နိုင်ငံတစ်ခုတည်ထောင်နိုင်ရေးအတွက်ဘိုကိုဟာရမ်အဖွဲ့ကဆက်ပြီးတော့ကြိုးစားနေပါတယ်
UAE American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ကလာပရင်းညဘက်သတင်းတွေကို VOA ကနေဆက်လက်တင်ပြနေပါရယ်တရုတ်နိုင်ငံဟာသူ့ရေရက်ကိုနောက်ဆုံးပေါ်ခင်မီနီးပညာရေးနဲ့တဟုန်တို့ချဲ့ထွင်လာတဲ့အနေနဲ့ဒုတိယမြောက်လေရင်တင်သင်းမော့ကိုစတင်တည်ဆောက်နေပြီလို့ဒီကနေ့မှကြေညာလိုက်ပါရယ်ပြည်ရင်းကနီးပညာရှင်တွေရဲ့ကြိုးပမ်းအားထုတ်မှုနဲ့နိုင်ငံအရှိမြောက်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့ဒလီယံမှာဒီလေရင်တင်သင်းမော့ကိုတည်ဆောက်နေရလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရရန်ကြီးဂျန်ကပြောပါရယ်တရုတ်နိုင်ငံရဲ့ပထမဆုံးလေရင်တင်သင်းမော့လျောင်နင်းကိုတော့1998ခုနှစ်မှာယူကရိန်းနိုင်ငံကဝယ်ယူခဲ့ပြီးတရုတ်မှပြန်လည်ပြုပြင်မုံမှန်ခဲ့တာပါ2012ခုနှစ်မှာအဲ့ဒီသင်္ဘောကိုတရုတ်နိုင်ငံရေတပ်မှစတင်အသုံးပြုခဲ့ပါတယ်နျူကလ িয়ার စွမ်းအင်သုံးမဟုတ်ပဲတာမန်လောင်စာကိုအသုံးပြုတဲ့ဒီလေယာဉ်တင်သင်္ဘောဟာအလေးချိန်တန် 5,000 ရှိပြီးတော့ Jet 15တရုတ် Jet တိုက်လေယာဉ်နဲ့ပြေးလန်းတိုအတွင်းအလင်းအမြန်ပြတ်တက်နိုင်တဲ့လေယာဉ်တွေကိုတည်ဆောက်မှဖြစ်ပါတယ်နာမည်မပေးရသေးတဲ့ဒီလေယာဉ်တင်သင်္ဘောကိုဘယ်တော့စတင်အသုံးပြုမလဲဆိုတာဟာသင်္ဘောကိုမြင်မြန်ဆက်ဆံဘယ်တော့ဆောက်ပြီးမလဲဆိုတဲ့အပေါ်မှာမူတည်တယ်လို့ရန်ကပြောပါရယ်နောက်ထပ်အလားတူသင်္ဘောတွေထပ်ဆောက်မယ့်အစီအစဉ်နဲ့ပတ်သက်လို့တော့သူကပြောမသွားပါဘူးတရုတ်နိုင်ငံဟာလေယာဉ်တင်သင်္ဘောတစ်စီးကိုတည်ဆောက်နေတယ်လို့အစောပိုင်းတုန်းကသတင်းတွေထွက်ပေါ်ပြီးမှတရုတ်ကဒီကနေ့မှဒီလေယာဉ်တင်သင်္ဘောသစ်တည်ဆောက်နေတာနဲ့ပတ်သက်လို့အခုလိုပြောဆိုတာပါတောင်တရုတ်ပင်လယ်ရင်းကကျွန်းနယ်နဲ့ပတ်သက်လို့ဒူဘိုင်ကိုပိုင်အငင်းပွားမှုမှာပါဝင်နေတဲ့တရုတ်ရဲ့အင်းနီးချင်းနိုင်ငံတွေအတွက်တော့အခုလိုတရုတ်နိုင်ငံရဲ့လေရင်တင်သင်္ဘောတည်ဆောက်နေရတဲ့ကြောင့်စိုးရိမ်မှုတွေပိုတိုးလာနေပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံက2013ခုနှစ်တုန်းကဘာသာရေးအယူဆွဲကင်းလွတ်တဲ့ဘလော့ဂါတဦးတပ်ဖြတ်မှုနဲ့ဆက်သွယ်ပြီးဘင်္ဂလားဒေ့ရှ်တရားရုံးကလူ2ဦးကိုတည်တံချမှတ်လိုက်ပြီးတခြားသူ6ဦးတို့ကိုထောင်ဒဏ်ချမှတ်လိုက်ပါတယ်ဘာသာရေးစော်ကားမှုဆွဆွဲချက်နဲ့စာရေးဆရာတွေကိုချင်းချောက်အကြမ်းဖက်တိုက်ခိုက်မှုတွေဖမ်းဆီးမှုတွေနှစ်နဲ့ချီဖြစ်ပွားခဲ့တဲ့အတော်အတွင်းဘလော့ဂါအာမက်ရာဂျက်ဟေဒီကိုသူ့ရဲ့အနေအထားမှာတိုက်ခိုက်သူတစုကဓားရီနဲ့တိုက်ခိုက်တပ်ဖြတ်ခဲ့ကြတာဖြစ်ပါတယ်ဒါကမျိုးတော့တရားရုံးခုံအဖွဲ့ကကျောင်းသားနှစ်ဦးကိုတည်တံပေးလိုက်ပြီးနောက်တဦးကိုတော့မျက်ကွယ်တည်တံချမှတ်ထားပါတယ်တရားခဏအဖြစ်ဆွဆွဲခံရသူတဦးကတော့ထောင်နဲ့တသက်ချမှတ်ခံရပြီးကျန်းတဲ့သူတွေကတော့ထောင်နဲ့သုံးနှစ်ကနေ10နှစ်ကြာအထိချမှတ်ခံရပါတယ်ဘလော့ဂါတွေကိုတိုက်ခိုက်ရင်အပြစ်ပေးခံရမယ်ဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကမြန်မြန်ဆန်ဆန်နဲ့ပြင်းပြင်းထန်ထန်သတိပေးတုံ့ပြန်ခဲ့ခြင်းမရှိဘူးဆိုပြီးသတင်းလွတ်လပ်ခွင့်အဖွဲ့တွေနဲ့လူ့အခွင့်ရေးအဖွဲ့တွေကဝေဖန်ကြပါတယ်တောင်ရှားနိုင်ငံဘင်္ဂလားဒေ့ရှ်မှာ2015ခုနှစ်အတွင်းဘလော့ဂါ၄ဦးနဲ့ထုတ်ဝေသူတဦးတို့တပ်ဖြတ်ခံခဲ့ရပြီးဒါဇင်နဲ့ချီတဲ့လူတွေဟာလည်းအစ္စလာမ်အစွန်းရောက်အဖွဲ့တွေရဲ့လူသိရှင်ကြားချင်းချောက်မှုတွေကိုခံခဲ့ရပါတယ
်လွန်ခဲ့တဲ့လကလူပေါင်း130လောက်တည်ဆုံခဲ့တဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကဂျမ်ဖတ်တိုက်ခိုက်မှုနဲ့ဆက်ဆက်နေတယ်လို့တန်တရားရှိထားတဲ့အသက်22နှစ်အရွယ်အမျိုးသားဦးကိုဘယ်လ်ဂျီယံရဲတွေကဖမ်းဆီးလိုက်ပါတယ်အဂျမ်ဖတ်ဝါရာဇွဲဂိုင်းပြီးတပ်ဖြတ်မှုနဲ့အဂျမ်ဖတ်အုပ်စုတွေရဲ့လှုပ်ရှားမှုတွေမှာပါဝင်ပတ်သက်တဲ့ဆိုတဲ့စွဲချက်တွေနဲ့အဲ့ဒီဘယ်လ်ဂျီယံနိုင်ငံသားကိုဖမ်းဆီးလိုက်တာလို့ရဲတပ်ဖွဲ့ကဒီကနေ့မှကြေညာလိုက်တာပါ ပါရီမြို့ကအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူတွေနေထိုင်တဲ့ဘရက်ဆဲမြို့ကမိုလန်ဘစ်အရက်မှာသူ့ကိုထိန်းသိမ်းလိုက်တာပါရှာဖွေမှုတွေအတွင်းမိုဘိုင်းဖုန်း10လုံးလောက်တင်းစီရမိတယ်လို့ AP သတင်းဌာနမှာဖော်ပြထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့စီပြန်တန်းနေတဲ့အိန္ဒိယလေချောင်းလိုင်းကလေယာဉ်ပေါ်မှာလိုက်ပါလာတဲ့ခီးတဲ့တွေကျွတ်တကောင်လေယာဉ်ပေါ်မှာတွေ့ပြီးတဲ့နောက်လေယာဉ်ကိုအိန္ဒိယနိုင်ငံမွန်ဘိုင်းမြို့စီနောက်ကျောင်းပြန်လှည့်ခဲ့ရတယ်လို့လေချောင်းလိုင်းကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်ကျွက်ကိုမတွေ့ပေမဲ့ခီးတဲ့တွေဘေးကင်းမှုအတွက်စဉ်းစားပြီးလေရင်မှုကမနစ်ဗုဒ္ဓဟူးနေ့ကလေရင်ကိုမွန်ပိုင်းမြို့စီပြန်လှည့်ခဲ့တာလို့အိန္ဒိယလေချောင်းလိုင်းရဲ့ကြေညာချက်ကဖော်ပြပါဗျ။ခီးတဲ့တွေကိုတော့တခြားလေရင်တစ်စင်းနဲ့လန်ဒန်မြို့ကိုပြန်တန်းပို့ဆောင်ပါတယ်။ကျွတ်တိခဲ့တဲ့ဆိုတဲ့လေရင်ကိုတော့နောက်ထပ်ပြန်တန်းမှုတွေမလုပ်ခင်တန့်ရှင်းရေးလို့စစ်ဆေးမှုတွေလှုပ်ဆောင်သွားမှာဖြစ်ပါတယ်။လေရင်အစိတ်အပိုင်းအနေနဲ့ဝါယာကြိုးတွေကိုကျွက်ကိုက်ခံရလို့ပျက်စီးမှုရှိမရှိဆိုတာနဲ့လေရင်ပေါ်မှာကျွက်ကင်းရှင်းရေးအတွက်ပြုပြင်ထိန်းသိမ်းရေးလုပ်သားတွေကတေချာစစ်ဆေးမှာဖြစ်တယ်လို့လည်းလေချောင်းလိုက်အရာရှိတို့ကပြောပါတယ်။လုံငွေပြနေတဲ့အိန္ဒိယနိုင်ငံပိုင်လေချောင်းလိုက်ဟာတရက်ထဲမှာပဲနောက်ထပ်မတော်တဆမှုနှစ်ခုလည်းဖြစ်ခဲ့ပါတယ်။အိန္ဒိယမြောက်ပိုင်းမြို့လေးစိတ်ကနေစတင်ပြန်တက်မဲ့အိန္ဒိယလေချောင်းလိုင်းလေရင်တစ်စင်းဟာလည်းပြေးလမ်းပေါ်မှာခွေးတကောင်ပြေးနေတာကိုလေရင်မှုကမြင်ပြီးတဲ့နောက်အရေးပေါ် break out ပြီးလေရင်ကိုပြေးလမ်းကနေပြန်ဆုတ်ပြီးလေးစိတ်မှာရန်နာခဲ့ရတယ်လို့လေးစိတ်အရာရှိတဦးကပြောပါတယ်။နောက်ထပ်မတော်တဆမှုကတော့မွန်ပိုင်းမြို့ကနေအမေရိကန်ပြည်ထောင်စုနယူးဂျာစီကိုရောက်ရှိလာတဲ့လေရင်များဟာနယူးဂျာစီနိုင်ငံတကာလေးစိတ်မှာထောက်ပို့ကားတစ်စင်းနဲ့တိုက်ခိုက်ခဲ့ရပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မသိနေထိုင်တို့ကကြေညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုတင်ပြပေးပါတော့မယ်အရင်ဦးဆုံးတော့ဒီလုံခြုံရေးဆိုင်ရာဥပဒေချမ်းတည်ပြလိုက်တဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးပါမယ်နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချမ်းကိုပြည်သူ့လွတ်တော်မှအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီဥပဒေမှာနိုင်ငံတော်သမ္မတလုပ်ခဲ့စဉ်တာဝန်အရဆောင်ရွက်ချက်တွေကိုတရားစွဲဆိုခြင်းမပြုဖို့ထက်သွင်းထားတဲ့ပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်ဒီပေါ်မှာဥပဒေတင်သွင်းခဲ့တဲ့ပြည်ထရေးဝန်ကြီးဌာနကတော့နိုင်ငံတော်သမ္မတလုပ်ခဲ့စဉ်တာဝန်အရဥပဒေနဲ့အညီဆောင်ရွက်ချက်တွေကိုတရားစွဲဆိုခြင်းမပြုဘူးလို့ဥပဒေနဲ့အညီဆိုတာကိုပြန်လည်ထည့်သွင်းခဲ့ပါတယ်။ဒီပေါ်မှာလွှတ်တော်ကိုယ်စားလှယ်အများစုကလက်ခံခဲ့တာကြောင့်အခုလိုတည်ပြုချက်ဖြစ်ခဲ့တာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါနိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချမ်းကိုပြည်သူ့လွှတ်တော်မှဒီကနေ့အတည်ပြုလိုက်တာပါဒီဥပဒေနဲ့ပတ်သက်ပြီးသမ္မတများကိုနောက်ကျောင်းပြန်တရားစွဲဆိုခြင်းမပြုရဆိုတဲ့အချက်ပါဝင်တဲ့အတွက်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ဒါပေမဲ့ဒီကနေ့လွှတ်တော်မှပြည်ထရေးဝန်ကြီးဌာနကသမ္မတများကိုနောက်ကျောင်းပြန်တရားစွဲဆိုခြင်းမပြုရဆိုတဲ့အချက်မှာဥပဒေနဲ့အညီဆိုတဲ့အချက်ကိုထပ်မံထည့်သွင်းပေးခဲ့ပါတယ
်ကျွန်တော်အနေနဲ့စကရအနေငယ်ထပ်မံထည့်သွင်းလို့ပါတယ်အဲ့ပြင်ဆင်လို့တဲ့စာသားတော့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူကနိုင်ငံတော်သမ္မတအဖြစ်ထမ်းဆောင်ခဲ့သည့်ကာလအတွင်းတာဝန်ရဥပဒေနဲ့အညီဆောင်ရွက်ချက်များကိုအကြောင်းပြုလျက်ရင်အားတရားစွဲဆိုခြင်းနဲ့ရေးယူခြင်းတို့မရှိစေရဆိုပြီးတော့ဒီလိုပြင်ဆင်ချင်ပါတယ်ဒီနေရာမှာဥပဒေနဲ့အညီဆိုတဲ့စကားရပ်ကိုထည့်သွင်းဖော်ပြအတည်ပြုသင့်ပါကြောင်းတင်ပြပါ
ပြည်ထရေးဝန်ကြီးဌာနဒုဝန်ကြီးဗိုလ်မှူးချုပ်ကျော်ထွန်းကအခုလိုလွှတ်တော်မှာတင်ပြခဲ့တာဖြစ်ပါတယ်ဒီဥပဒေရဲ့အခန်းလေးမှာနိုင်ငံတော်သမ္မတလုပ်ခဲ့စဉ်တာဝန်အရာဆောင်ရွက်ချက်တွေကိုတရားစွဲဆိုခြင်းမပြုရလို့ပါဝင်ထားပြီးဒီအချက်ကိုဖြုတ်ဖို့အတွက်လွှတ်တော်ကိုယ်စားလှယ်အချို့ကတင်ပြခဲ့ကြပါတယ်။ဒီအချက်ကိုပယ်ဖျက်ဖို့တင်ခဲ့တဲ့မြေပုံမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့အခုလိုဥပဒေနဲ့အညီစကားရက်ထည့်သွင်းခဲ့ပေမဲ့လည်းဒါဟာသမ္မတအပေါ်အလွန်ကျုံကာကွယ်ပေးနေခြင်းသာဖြစ်ကြောင်းမတရားသောလှုပ်ဆောင်ချက်တွေကိုလှုပ်ဆောင်ခဲ့ပါကစစ်ဆေးအရေးယူခွင့်မပေးနိုင်အောင်ကာကွယ်ထားတဲ့ဥပဒေတစ်ခုသာဖြစ်ကြောင်းအခုလိုဝေဖန်ပြောဆိုလိုက်ပါတယ်
ကျွန်တော်ကဖွဲ့စည်းအခြေခံဥပဒေပုံမှန်383ကိုအောက်ကိုပြီးတော့ညီသူမဆိုးဆိုတဲ့နေရာမှာကျွန်တော်တို့အရေးယူဆောင်ရွက်လို့ရတယ်တခြားနိုင်ငံတွေမှာလည်းသမ္မတတွေတရားစွဲခံရတာရှိရယ်တောင်းပန်ရတာရှိရယ်ထွက်ပြေးရတာရှိရယ်အဲ့တော့ကျွန်တော်နိုင်ငံမှာမှသမ္မတကိုတရားစွဲဆိုခွင့်မရှိဘူးဒီအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ဟာမှာတရားစွဲဆိုခွင့်မပြုဘူးဆိုတဲ့သဘောမျိုးရေးထားတဲ့အတွက်ဒါတော့မဖြစ်သင့်ပါဘူး။ရောဥပဒေကိုပြည်စီအောင်ရေးရေးမရေးရင်တော့ဒီဥပဒေဟာသမ္မတကိုတိတ immunity အတွက်သူများထက်ပိုပြီးတော့အပိုစုပေးထားရရောက်တဲ့အတွက်နဲ့ဒါကျွန်တော်တို့လွှတ်တော်ကဒီဥပဒေကိုပြည့်ပြည့်အရှင်းကျွန်တော်လည်းပြည့်ပြည့်အရှင်းဖြစ်ပါကြောင်းလွှတ်တော်ကိုတင်ပြအပ်ပါတယ်
Lashima, Nangano Tamara Tawin Tansau Gedu ye, Lunjong Yisanya Uri Jama Uri Salegu Pawin Tavare, Tigane Maro, Ti Uri Ma, Pinsin Jessa Tongjago, Pianle Tetuin Pinsinbi a deep Bugerava, Pinsin Jet a deep Bugerigaro, Sekalong a Tato, Mavi Muguwe, a deep Pinsin Gera Pipare, Ti Uri Nepatabi, Nebo Mune Mesa Nanega, Upe Tangaro, a cool loop Yovare.
ပြန်ချာရေးဝင်ကြီးဦးရဲထွတ်ကတော့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူအတွက်လုံခြုံရေးဆိုင်ရာဥပဒေကြမ်းဟာအမေရိကန်နိုင်ငံရဲ့သမ္မတဟောင်းများနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေအပေါ်လေ့လာတုံ့တက်ရေးဆွဲထားခြင်းအဖြစ်ကြောင့်နောက်ကြောင်းမြန်တရားစွဲဆိုခြင်းမပြုနိုင်ရန်ရေးဆွဲထားခြင်းမဟုတ်ကြောင်းမီဒီယာတွေကိုဖြေကြားထားပါတယ်ဒီဥပဒေဟာတကယ်နဲ့ပြည်သူလ မှုအကြောင်းတွေကိုနားဆင်ရပါမယ်2016နှစ်သစ်ကိုကြိုဆိုဖို့ကဘာတွန်းကပြင်ဆင်နေကြပါပြီမကြာခင်နိုင်ငံပိုင်းအတွင်းမှာလည်းနှစ်သစ်ကူတော့မဲ့မြန်မာနိုင်ငံမှာရန်ကုန်မြို့တဝိုက်မှာနှစ်သစ်ကိုပုံစံအမျိုးမျိုးနဲ့ကြိုဆိုဖို့ပြင်ဆင်နေကြပါတယ်2016ခုနှစ်ဟာမြန်မာနိုင်ငံအတွက်ကောင်းမွန်တဲ့အပြောင်းလဲတွေမြင်ရမယ့်နှစ်ဖြစ်လိမ့်မယ်လို့အများကတွက်ဆမျှော်လင့်နေကြသလိုဒီနှစ်သစ်ကူကြိုဆိုပွဲတွေလည်းအရင်ထက်ပိုများပိုပြီးတော့စီကားနိုင်တယ်လို့ရန်ကုန်မြို့ခံတချို့ကပြောပါတယ်။ရန်ကုန်မြို့မှာနှစ်သစ်ကိုဘယ်လိုကြိုဆိုဖို့ပြင်ဆင်ထားကြသလဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မခင်ပြူထွေးကစူးစီးတင်ပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာမကြာခင်နိုင်ပိုင်းဆိုရင်2015နှစ်အောင်ကုန်လို့2016နှစ်သစ်ကိုကူးပြောင်းတော့မှာပါ။ဒီနှစ်နှစ်သစ်ကူအကျိုးများကိုဆင်နွှဲကြိုဆိုကြမယ်အထက်ရန်ကုန်မြို့မှာတော့မိုင်းနာကွင်းနဲ့သူဝနမိုးလုံလေးလုံးအာကစားကွင်းရှိတွေမှာပြည်သူအများအခမဲ့ပါဝင်ဆင်နွှဲနိုင်မဲ့ဂီတဖျော်ဖြေပွဲတွေနဲ့အတူမီရှူမီပန်းဖောက်ပြီးတော့နှစ်သစ်ကူကောင်းတောင်းလုပ်ကြမဲ့အစီအစဉ်တွေရှိသလိုပဲအရင်နှစ်တွေကတည်းကစီကားခဲ့တဲ့ကံတော်ကြီးအင်းအားကံပောင်နဲ့ပျော်စင်ကျွန်းတွေမှာလည်းနှစ်သစ်ကူအကျိုးများဆင်နွှဲကြမဲ့သူတွေအများအပြားရှိနေပါတယ်။ဒီနှစ်ကတော့ရန်ကုန်တမြို့လုံးမှာကောင်းတောင်းလုပ်မဲ့ပွဲတွေတော်တော်များတယ်လို့မိုင်းနာကွေးနှစ်ကူညမှာပါဝင်ဆင်နွှဲမဲ့ Forever Group ကကိုအောင်ပြည့်စုံကပြောပါတယ
်။ကျွန်တော်မိုင်းနာကွေးမှာတော့ပွဲရှိတယ်ဗျ။မိုင်းနာကွင်းမှာကျွန်တော်တို့ဒီ forever group ကနေပြီးတော့လုပ်တဲ့မြန်မာ countdown 2016ဆိုပြီးတော့ကျွန်တော်ပွဲရှိတယ်။အငုံမောင်းတော့ပွဲရတော့မနေဘူးမှာခြားနေရာတွေလည်းရှိတယ်ဒီကံတော်ကြီးတို့နောက်သူဝနာတို့ဒီ public ဒီ3အနေနဲ့ဆိုလို့ရှိရင်တော့အဲဒီသူဝနာမှာလည်းအဲဒီ3ပေါ့ဒီ ticket ဆိုင်ကနေလာ ticket တော့သူက3ဝေထားကျွန်တော်တို့လည်းအဲဒီလိုပဲ free ticket တွေဝေထားတယ်။အဲဒီမှကျန်တဲ့ hotel မှာလည်း hotel တိုင်းက countdown party ရှိတယ်ကျန်တဲ့နောက်ဒီကနေ့ပေါ့နော်ဒီကောင်းကောင်းလုပ်တဲ့ပွဲလေးမနေဘူးရန်ကုန်တမျိုးလုံးမှာတော့တော်တော်များတယ်ကျွန်တော်တို့ကတော့ free ပေါ့
ဒီနှစ်နှစ်သက်ကူအကျိုးညာပျော်ပွဲရှင်ပွဲတွေမှာပါဝင်ဆွနေကြမဲ့သူတွေအများအပြားရှိတယ်လို့ပဲနှစ်သက်ကူချိန်မှာကောင်းမှုကုသိုလ်တွေလုပ်ပြီးတော့နှစ်သက်ကူချိုးကြမဲ့သူတွေလည်းရှိပါတယ်အစရောကြပြပွဲမှုကတော့နှစ်သက်ကူညာမှာဆင်းရဲနွမ်းပါသူတွေ HIV ရောဂါဝေဒနာရှင်တွေလိုအကူအညီလိုအပ်တဲ့သူတွေကိုလိုအပ်တာတွေလှူဒါန်းသွားမယ်လို့ပြောပါတယ
် HIV ပေါ်ဒီညာကူမှုတော့ဖျားဆောင်မှာပေါ့နော် Hallelujah Worship Center မရှိအောင်ပြီမှာပေါ့နော်။တော့ဒီညအမ်ဘုရားစတောင်းခြင်းဝတ်ပြုခွေခြင်းနဲ့ဒီဟိုချက်ကြော်ပဲပေါ့နော်။နောက်ရက်နောက်နေ့တကူရရှင်ရောင်းနဲ့စတောင်းခြင်းနဲ့တူပေါ့ပေါ့။သွားကြမယ်ပေါ့နော်။အဲ့ဒီမှာဟိုမှာလေးကျွန်တော်တို့ကဘာစီစဉ်ထားလဲဆိုတော့ပြားစက်တဲ့ပြားကြတော့ရောပြင်းတော်မှာဟောင်းဆန်းလေးခုရှိတာပေါ့။အဲ့ဒီလေးခုကနေအတီးတီးကြားချက်ပြီးကြားကြတယ်စတောင်းကြတယ်။နောက်ပြီးလာရက်အဲသမားမရှိသေးပြိတ်သက်ပြေကုန်လို့အကျွေးမွေးရနေအခန့်တာပေါ့နော်။အဲ့ခရီးကောက်ပြင်းချင်းကြောင်းပြောတယ်ပေါ့။ဒါပေမဲ့ဒီအချိန်မှာအငယ်ဆုံးတော့သူတွေစဉ်းရသားတွေ HIV ဖြစ်နေတဲ့သူတွေအားလုံးပေါ့ကျွန်တော်တို့လူတန်းကိုပေါ့နော်ရှူတယ်။ပြီးတော့လိုအပ်တာတွေဝင်ကပေးတယ်ပေါ့နော်ဒီအချိန်မှာအဲ့ဒါလုပ်ပြီးတော့ဒီမြစ်စ်ကိုထဲကိုကျွန်တော်တို့တွားကြမယ်ပေါ့နော်အဲ့လိုဆက်တော့ပဲလို့ပြီးရထားတယ်။အဲ့လုပ်တယ်လုပ်ဆောင်တယ်ပေါ့နော်
ရကုံနိပညာတက္ကသိုလ်ကပထမနှစ်ကျောင်းသားကိုမြတ်မင်းခန့်ကတော့နှစ်သက်ကူအကျိုးညမှာလူအများစုဝေးကြမယ်ကောင်းတောင်းပွဲတွေကိုမသွားပဲနိစ္စရာတငယ်ချင်းတွေနဲ့အတူအိမ်မှာပဲညစာစားပွဲလုပ်ပြီးတော့ကောင်းတောင်းလုပ်သွားမယ်လို့ပြောပါတယ
်တငယ်ချင်းတွေခေါ်ထားအိမ်မှာတငယ်ချင်းတွေစုပြီးတော့ကောင်းတောင်းလုပ်လို့ပါဒီနာရောပဲပေါ့ account တော့မသွားတော့ဘူးဟုတ်ဗျာ။ဒါတငယ်ချင်းတွေရောအရန်တက်ကြတယ်အတန်းမှာတော့မှဟိုထအော်ရယ် Happy New Year လို့ကျွန်တော်တငယ်ချင်းတစ်ခုပေါ့နော်ကျွန်တော်အခုတက္ကသိုလ်ပြန်နေရဆိုတော့အဲဒီတက္ကသိုလ်တငယ်ချင်းတွေကလည်းအဲဒီပွဲကြီးသွားမယ်လို့ပြောတယ်ခင်ဗျာ။ကြားတယ်။တင်းအားကြောင့်မှလည်းလူကြီးစီအောင်ပါပဲပေါ့။ဒီပွဲချိန်မှာနေပိုများလာတယ်။ကောင်းတော့အရင်ဆိုတိတ်မကြဘူးလေအိမ်မှာပဲကိုအိမ်မှာညာဘက်ဆက်နိုင်တွင်အိမ်ကနေအိမ်ဒီဒီကနေအော်အော်ကြတယ်လေသခင်နဲ့ဆိုကြတယ်အခုကျတော့အဲကောင်းတော့ပွဲကြီးရှိလာတော့အဲထူးကြလာလို့ပြောရမှာ
ပေါ့ပကြခင်ကူးပြောင်းလို့မယ်2016နှစ်သက်ဟာမြန်မာနိုင်ငံအတွက်ကောင်းမွန်တဲ့အပြောင်းလဲတွေဖြစ်လာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေပြည်သူတွေအများအပြားကြားမှာရှိနေတယ်လို့ဒီနှစ်နှစ်သက်ကိုချုပ်ဖို့အတွက်ပြောပွဲရှင်ပွဲတွေဟာလည်းအရင်ကထက်ပိုပြီးတော့စီကားနိုင်တယ်လို့ Forever Group ကကိုအောင်ပြည့်စုကပြောပါတယ်
ဒီနိုင်ငံလည်းတော့ဆက်ချောက်တာပါပြောမြန်မာပြည်သူတွေအနေနဲ့ကျွန်တော်အမြင်ပေါ့နော်ဘယ်လိုပြောသူညောင်းလင်းချက်ပုံများမယ်ဒီနေ့ကောင်းမယ်ဆိုရဲဟာလေအဲ့တော့ပို့ပြီးတော့ကျူရရမှာပေါ့ညောင်းလင်းချက်ရှိရဆိုရင်ငါပြောနောက်ဆက်ချောက်ကငါတို့ပဲပို့ပြီးတော့ကောင်းလာရလိမ့်မယ်ဆိုညောင်းလင်းတော့ကျွန်တော်ပို့ပြီးတော့ celebrate လုပ်နိုင်ပါတယ်ကျွန်တော်လည်းတူတူပါပဲမြန်မာပြည်သူတွေအတိုင်းပါပဲဘာပြောကျွန်တော်ဒီမှာအပြောင်းလဲအများကြီးဖြစ်နေတော့ပို့ပြီးတော့ကောင်းမယ်အပြောင်းလဲဆက်ဖြစ်မယ်လို့ပဲညောင်းလင်းတော့
ဒီနေ့နှစ်တကူကာလမှာလုံခြုံရေးအရာစိုးရင်စရာအခြေအနေမျိုးဘာမှတွေ့ရကြားရတာမျိုးမရှိသလိုအားလုံးကနှစ်တကူအေးအေးချမ်းချမ်းနဲ့ပျော်ပျော်ရွှင်ရွှင်ဆင်နွှဲဖို့ပြင်ဆင်နေကြပုံရှိတယ်လို့လည်းကိုအောင်ပြည့်စုံကပြောပါရယ်။ရန်ကုန်မြို့မှာနှစ်တကူညလုံခြုံရေးပြင်ဆင်မှုတွေဘလို့ရှိသလဲဆိုတာနဲ့နောက်ဆုံးအခြေအနေတွေကိုသိရအောင်လို့ရန်ကုန်မြို့ကတာဝန်ရှိရဲအရာရှိတချို့ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖုံးပြန်လဲဖြေဆိုတာမရှိပါဘူးရှင်။
မကင်ပြည့်ထွေးစူးစီးတင်ပြချက်ကိုနားဆင်ခဲ့ကြရတာပါ။အခုတော့လိတ်ကျွန်းလူသက်မှုနဲ့ဆက်ဆက်ပြီးတော့နောက်ဆက်တွဲအခြေအနေတွေကိုလည်းတလဲကြည့်ကြရအောင်ပါလက်ကျွန်းလူတက်မှုကိစ္စနဲ့ပတ်သက်လို့ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားဆက်ဆံရေးအခြေအနေတင်းမာမှုတွေဖြစ်မှာကိုစိုးရိမ်ပြီးနှစ်တစ်ကူမှာမြန်မာတွေအလုပ်ရရှိပိတ်ပေမဲ့အရင်နှစ်တွေလိုလက်ပတ်မှုတွေတိတ်မရှိဘူးလို့အလုပ်သမားတွေကပြောပါတယ်အကြောင်းစုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောင်မှအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံကလက်ကျွန်းမှာပြည်ထိုင်နိုင်ငံသားကဘာလက်ခီးသွားနှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားနှစ်ဦးကိုအပြစ်ရှိတယ်ဆိုပြီးထိုင်းတရားရုံးတစ်ခုကနေသေတံချမှတ်လိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံတွင်းမှာမငြိမ်သက်မှုတွေဖြစ်ပေါ်ခဲ့တယ်လို့ထိုင်းနိုင်ငံတွင်းကအလို့သမားတွေကြားမှာလဲမကျေနပ်မှုတွေနဲ့စိုးရိမ်မှုတွေရှိနေတာပါအခုလိုမျိုးနှစ်သက်ကူကာလမှာစက်ရုံအလို့ရုံတွေကအနည်းဆုံး၄ရက်ခန့်အလို့တွေပိတ်ပေမဲ့အလဲပတ်တွေမထွက်ရဲဖြစ်နေကြတယ်ဆိုပြီးမဲဆောက်မြို့ကအလို့သမားတဦးကပြောပြပါတယ
်ဆက်ရုံအလို့သမားကဆက်ရုံဝင်တွင်းကပဲဒီကြာကြီးအစ်မအသွားလာစိတ်မရှိကြဘူးအားလာမှဒီလိုဈေးထဲအောင်ပြင်သွားကြတယ်ဒီလိုတက်လာနင်းနင်းနာနာရှိတဲ့လူတွေလာပဲဒီလိုတက်လာလို့သွားကြတယ်ခဏအပိုင်းတစ်ချိန်ပြန်သွားကြတယ်ဒီလက်ကျွန်းဆိုင်နဲ့ပတ်သက်ပြီးတော့ဒီမနက်ငယ်နားရမြန်မာပြည်မှာလည်းခဏပြရတယ်ဇာတိကမှာပြရတဲ့ခါကျတော့ဒီဘက်မှာလည်းနည်းနည်းလမ်းပြန့်တယ်ဒီရောက်နေတဲ့မြန်မာတွေကဒီဘက်ကခါလိုက်နေတဲ့နေတော့မတူဘူးကဒီနေ့ကဘယ်လိုပြောရဆရာသူပြောပြောဘူးကတော်တော်လေးစဉ်းစားမှပုံမှန်မျိုးဖြစ်နေတယ်ကပင်းမှာပါရှိတယ်ဆိုဒီဆမီဇီးလေးတော့မှဒီဆမီခမီးဇီးနဲ့တဲ့နေရဖို့နားကြတော့မှမသွားရကြဘူး။ခလာရကြ၊ညာဆိုစင်ရုံရုံနဲ့ညနေပါကြဆိုအနောက်ညပြီဆိုတော့လာဆောက်ဆောက်ကြ။အခုကအဲ့ဒီဇီးသွားသွားဥတော်မစင်စားရတော့
မဲဆောက်မြို့ဟာမြန်မာနိုင်ငံသားအများဆုံးဝင်ပေါက်ထပ်ပေါက်လို့ဖြစ်နေတဲ့မြို့ဖြစ်ပြီးနှစ်သက်ကူကာလမှာဆိုရင်ဈေးဝယ်လာသူတွေနဲ့စီကားနေတဲ့မြို့ဖြစ်ပါတယ်။အခုအခါမှာတော့စိုးရိမ်မှုတွေကြောင့်မြန်မာတွေတိတ်မလာရဲကြဘူးလို့လည်းပြောကြပါတယ်။အလားတူမြန်မာအလုတ်သမားတောင်းတဲ့ချီပြီးအလုတ်လောက်ကင်နေတဲ့ဆက်ရုံအများအပြားရှိတဲ့စမုတ်စခုံးခရိုင်ထဲမှာလည်းမြန်မာတွေဟာနှစ်တစ်ကူးမှအပြင်တိတ်မထွက်ရဲကြတော့ပဲမပျော်နိုင်ကြဘူးလို့ဆိုပါတယ်။လက်ကျွန်းလူတက်မှုနဲ့ပတ်သက်လို့ထိုင်းနဲ့မြန်မာကြားမှာတင်းမာမှုတွေဖြစ်နေကြတယ်လို့ယူဆနေကြပြီးအဖမ်းဆီးတွေများလာမှကိုလည်းစိုးရိမ်နေကြတာပါ။နှစ်သက်မှာအရက်သေးစာတောက်စားပြီးရင်မောင်းနာတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးအေးအေးယူနေတာတွေကိုထိုင်းရနာပိုင်းတွေကလှုပ်ဆောင်နေတဲ့အတွက်နိုင်ငံကိုလက်မှတ်အထောက်အထားမရှိတဲ့မြန်မာတွေအတွက်ပို့ပြီးတော့စိုးရိမ်နေကြပါတယ်။တစ်ဖက်မှာလည်းထိုင်းနဲ့မြန်မာကြားမှာလက်ကျွန်းအရေးနဲ့ပတ်သက်လို့ဆန္ဒပြမှုတွေဖြစ်ပေါ်နေသလိုဆက်လက်ပြီးတင်းမာမှုတွေဖြစ်မလာစေဖို့နဲ့ထိုင်းဆန့်ကျင်ရေးတွေဖြစ်မလာစေဖို့ဆွေးနွေးပြောဆိုမှုတွေလုပ်နေကြမှာပဲထိုင်းနိုင်ငံနဲ့အနီးဆုံးပင်လယ်ပြင်မှာနှိမ့်ုပ်ခဲ့တဲ့ဆက်လေတစင်းကမြန်မာနိုင်ငံသားတွေကိုထိုင်းရေတပ်မတော်ကကယ်တင်နိုင်ခဲ့ပါတယ်ကုန်တင်ဆက်လေဟာရခိုင်ပြည်နယ်ကနေပြည်နယ်ကိုဥတီသွားရကနေထိုင်းနိုင်ငံနဲ့အနီးဆုံးပင်လယ်ပြင်မှာနှိမ့်ုပ်ခဲ့တာပါလှေထိုးသား9ဦးပင်လယ်ပြင်မှာမျောပါနေတာကိုထိုင်းဘရင်ရေတပ်မတော်ရေရင်ကကယ်တင်ခဲ့ပြီး Puga Yedas Kama, Yamanang and Arigo Tabi, Nanang and Sunday Moody look be in Nom, Yamanang and Gopiale, Lepian be meso be, Bangal Post, Tadinsama, Popia Bashi Varation.
My mother didn't people get up your barry, view in Yamabine, then Lun season they go to Nego Chowting, Tolling Binibare, view in Yamabine season got Tolling get a season they go, view internet Samyanama Alwedgu, Pashu Nasin I married, tomorrow your website is Sagaro, Burmese store, viewing news dot com your barry. A good on it, good with Dora Shinwe, Nasimbo, a soro Eba Tisotare, Happy New Year the Chingo, Tolling Bill like Barishin.
No more champagne, the fireworks are through. And the morning seems so gray, so unlike yesterday. Now's the time for us to say Happy New Year.
About Happy New Year, the single Dorashin and Nasingera. Piparashin, Nitiku, Kalama, Dorashin, Alon Shulan, Chami Jabazelule, Vue Wino Dariga, Sumungang Tampi Libare.
Vue Yamavang, Van Luin Sisinego, Tenego, Chowching, Totem Pinibare. Yamazanojin, Minapine, Chowna Yani Kunanai, Lindo Mita, Nasali, Thousand Nine, Dezeruma Nasin, Nangi. This season will be a nice and I need a chain. Garo, Manesh and Igani Kuna ITJ, Nile San and Igani, Nigant and ITJ. ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်ဗီဒီယိုမြန်မာပိုင်းကြာတာပရိနေညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူဝက်မှာအပစင်ကန္တာတွေဖြစ်တဲ့ကျမ်းမာရေးကန္တာဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာမှာကြားကြရမှာကတော့
ကျေးဇူးတင်ပါတယ်ကကျွန်တော် SNLD ရေကောက်ပွဲအောင်နိုင်မှုပေါ်လာပြီးတဲ့မှာကြီးကြီးပုံပြတယ်နောက်တစ်ချက်ကစံပြင်းနဲ့တရုတ်ပြည်
ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကပြောခွင့်ရဦးဆိုင်လိုက်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကာကွယ်ဆေးအကျိုးရှိပုံနဲ့လက်တွေ့ထိုးနိုင်ပုံအကြောင်းကိုတင်ပြမှာပါကလင်းငယ်တည်ဆုံမှုနဲ့ပြင်းထန်တဲ့ရောဂါတွေကိုကာကွယ်ပေးနိုင်တဲ့ဒီကာကွယ်ဆေးအများစုဟာအန္တရာယ်ကင်းပြီးအကျိုးကျေးဇူးများတာကြောင့်ကလေးတွေကာကွယ်ဆေးရရေးမိဘတွေလှုပ်ဆောင်ပေးဖို့ကျမ်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ကာကွယ်ဆေးကြောင့်ဘယ်ယောဂါတွေပပျောက်သွားခဲ့ပြီးဘယ်ယောဂါတွေပပျောက်ဖို့ရှိနေပါသလဲပုံမှန်ကာကွယ်ဆေးထိုးအချိန်စရားဘယ်လိုရှိပြီးဘယ်နေရာတွေမှာထိုးပေးနိုင်ပါသလဲတခြားပြင်ပကကာကွယ်ဆေးတွေရောထိုးပေးသင့်ပါသလားဒီအကြောင်းဆစ်တက်ကတို့တက်ကလေးကျန်းမာပညာဌာနငိမ့်စာဌာနမူပါမောက်ကဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคพอมาค่ะดรสาวกครับเราดีกากวยซีทูเนี่ยโรงงานก็บลูမျိုးเราနိုင်ငံมาอาเยပါလဲဆရာကြီးဘလူအကျိုးရှိခဲ့လဲ
กากวยซีတွေကတော့စေတင်ညာရဲ့တွေ့ရှိမှုကမှာအရေးပါဆုံးတွေ့ရှိမှုတစ်ခုလို့သတ်မှတ်လို့ရပါတယ်အဲ့လို့ဆိုတော့กากวยซีတွေကအများစုကအနေနဲ့ကျင်းတယ်အပြင်လူမှာကိုယ်ခန္ဓာကိုပေါ်ခြင်းအပြင်ဒီယောဂဖြစ်မှာကုသရဆိုင်အများကြီးကုန်ကြစိတ်တွေတက်တာပါဒီกากวยซีတွေဆောင်ကဘာတော်လုံးမှာအမေကိုဆိုတော့ချင်းကလေးသူငယ်ပေါင်းနှစ်သားအနေနဲ့သုံးသန်းအထိရဲ့အသက်တွေကိုကယ်တင်နိုင်တယ်။ဒါကြောင့်ဒီကာကွယ်ဆေးတွေကအသက်တွေလည်းထပ်ပေါ်လာတယ်ထပ်ပြီးတော့လည်းလုံနေတယ်ကျွန်တော်တို့အနေနဲ့လည်းတိုးချဲ့ပြီးတော့အများအားထိုးနိုင်မှုစူးစမ်းနေပါတယ
်။ဟုတ်ကဲ့ဆရာဒီကာကွယ်ဆေးကြောင့်ပါဆရာနော်ဘလူယောဂါတွေကိုပပျောက်သွားခဲ့လဲဘလူအကျိုးရှိခဲ့လဲပေါ့
ကာကွယ်ဆေးတွေရဲ့အကျိုးကျေးဇူးကြောင့်ပပျောက်တဲ့ယောဂါဆိုရင်တော့တကဘာလုံးအောင်ပပျောက်သွားတာလေ1980ခုနှစ်မှာ6ကြီးယောဂါ small box လို့ခေါ်တယ်ညီမ6ယောဂါပေါ့6ပေါက်ရင်ကဆုံးချုံတဲ့လူတွေလည်းအများကြီးဖြစ်တယ်။အပြင်မျက်နာတို့မှာတော့မှတခါတည်းကိုရုပ်ပြက်ဆင်းပြက်ကိုဖြစ်တတ်တယ်ပေါ့နော်။အဲ့လိုပဲဒီနောက်ယောဂတမျိုးဖြစ်တဲ့ပိုလီယိုကြောစီယောဂပေါ့နော်။ဒီကာဝယ်ဆေးကလည်းထိရောက်တယ်။အဲ့လိုတကူလည်းပြလို့ရတဲ့ပိုလီယိုယောဂလည်းပပျောက်လို့နေပါရှိပါပြီ။အဲ့လိုပဲဝက်တဲ့ယောဂပေါ့နော်။ကမ္ဘာရဲ့တချို့နေရာတွေမှာဆိုရင်ပပျောက်နေပါပြီ။အဲကျွန်တော်တို့နိုင်ငံပါဝင်တဲ့ဒီကမ္ဘာအရှေ့တောင်အာရှနိုင်ငံတွေမှာ2020ခုနှစ်မှာဝက်တက်ကိုလုံးဝပပျောက်ဖို့ရည်ရွယ်ပြီးလှုပ်ဆောင်နေပါတ
ယ်။ဟုတ်ကဲ့။နောက်ထပ်ဘာယောဂါတွေပပျောက်ဖို့ရှိနေသေးလဲ
။နောက်ထပ်ကတော့မိခင်နဲ့မျိုးကင်းစားမိခင်ယောဂါပေါ့။ပပျောက်တလောက်ရှိနေပါတယ်။ဆုံဆုံးနာယောဂါတို့လည်းပပျောက်တလောက်ရှိနေပါပြီ။နောက်ဝေးရပါချိုးရင်းချက်တွေဖြစ်စေတဲ့ဂျိုက်တူယောဂါပေါ့နော်။အဲ့ဒါလည်းဝက်တက်နဲ့အတူတူခါဝက်သေးထိုးတော့လာမယ့်2020မှာဆိုတော့တော်တော်လေးထိန်းချုပ်နိုင်နေတယ်လို့ပြောလင်းပါတယ
်။ဟုတ်ကဲ့အခုလိုဒီအလားလားလည်းကောင်းနေတယ်ပေါ့တကယ်တော့ကျွန်တော်နိုင်ငံထဲမှာဒီကာကွယ်ဆေးထိုးတဲ့စီစဉ်တွေဘယ်လိုအနေထားရှိလဲ
ကျွန်တော်နိုင်ငံမှာဒီအမျိုးသားကာကွယ်ဆေးထိုးစီမံချက်ကတော့အိုးဆိုင်တဲ့ရှိတယ်ပေါ့နော်အဲဒါကစထုံးတော့ PP ယောဂတက် BCG စုံစုံကြံ့ကြံ့မေးခိုင်ဒီ၄ခုနဲ့ပဲစခဲ့တာပါနောက်ပိုင်း1988ခုလောက်မှာပိုလီယိုကာကွယ်ဆေးထည့်တယ်ဝက်သက်ထည့်တယ်ပေါ့နော်နောက်တော်တော်များများဒီထဲမှာထိုးတက်မှုတွေများလာပါအဲ့နောက်မှာအခု2012ခုနှစ်မှာတော့ကျွန်တော်ကဆုံဆုံးကြညာမေးခိုင်ပိုလီယိုနဲ့အသေးအောင်ပေါ့နော်ပေါင်းထားတဲ့၅မျိုးဆက်ကာကွယ်ဆေးကိုစထိုးခဲ့ပါတယ်။နောက်ဒီ2015စပိုင်းမှာဝက်သက်ဂျိုက်တိုးပေါ့နော်ဒီလုံးကိုထိုးပြီးတော့6လမှာဝက်သက်စာဝက်သက်ဂျိုက်တိုးနည်းနည်းတစ်မျိုးကိုထိုးပြီးတော့ထိုးခဲ့ပါတယ်။အခုဒီဇင်ဘာလစပြီးတော့ကာကွယ်ဆေးပိုလီယိုတိုက်ဆေးပေါ့နော်၃ချိန်၂လ၄လ၆လတိုက်တဲ့အချိန်မှာဒုတိယချိန်တိုက်တဲ့အချိန်မှာပိုလီယိုကာကွယ်ဆေးထိုးသေးပါထည့်ပါ ဒါမဲ့2016ထဲမှာဆွေးမီယောဂတမျိုးဖြစ်တဲ့မြူမူကောကောကာကွယ်ဆေးကိုထိုးဖို့စီစဉ်လည်းရှိပါ
တယ်။ဟုတ်ကဲ့ဒါတော့ဒီအမျိုးသားကာကွယ်ရေးအစီအစဉ်ပါဆရာနော်နိုင်ငံတော်ကနေလုပ်ပေးတာပေါ့။နောက်ထပ်ရောဆရာကြီးဒီလူနာရီအနေနဲ့ဒီမိသားစုလိုက်ပုံမှန်ထိုးတဲ့ကာကွယ်ဆေးအနေထားတွေရှိသေးလား
။အဲ့ဒါမြူသားကာကွယ်ဆေးကတော့ဒီပုံမှန်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ထိုးပေးနေတာကိုဆိုလိုပါတယ်။အဲ့တော့ပုံမှန်ကာကွယ်ဆေးထိုးခြင်းတက်စစ်တိုက်ခြင်းစီစဉ်မှုကိုကျွန်တော်ပြောပြခြင်းပါတယ်။တကယ်တော့မွေးမွေးချင်းမှာဒီ TV အတွက်ထိုးတဲ့ PCG ပေါ့နော်ရေပြားလေးကိုထိုးပါမှာအဲ့ဒါဆေးရုံဆေးကန်းနဲ့မွေးတဲ့ကလေးဆို PCG ထိုးပေးပါအဲ့တော့ဆေးရုံဆေးကန်းမှာမွေးတဲ့ကလေးဆိုအသေးအောင်အသားဝပြီးကိုလည်းထိုးပေးပါအဲ့ဒီအသေးအောင်အသားဝပြီးထိုးတာက24နာရီလုံးထိုးရင်ထိရောက်တဲ့အတွက်ကျွန်တော်တို့ကခုတော့ဆေးရုံမှာမွေးတဲ့ကလေးတွေနဲ့မဟုတ်ဘဲနဲ့ပြင်ပမှာမွေးတဲ့ကလေးတွေကိုလည်းထိုးပေးနိုင်မှုကျွန်တော်တို့စီစဉ်စ조사လေးရှိပါတယ်နောက်ဒုတိယချိန်ထိုးရမယ့်နေရာတော့အတန်းနလမှာတော့ကျွန်တော်တို့ BCG မွေးကစားမထိုးခင် BCG ထိုးရမယ်။ဒီငါးမျိုးဆက်ကာကွယ်ဆေးဖြစ်တဲ့စုံစုံကြံ့ကြံ့မေးခိုင်းသေးအောင်ပြီးခုနောက်မရောက်တဲ့အဆုတ်အေးမီကာကွယ်ဆေးပေါ့နော်အဲ့ဒါကိုထိုးပါမယ်။နောက်ပိုလီယိုဆက်ချဆေးအချိန်တိုက်ပါမယ်။အဲ့ဒီတိုင်းမဲ့၄လနဲ့6လမှာဒီတိုင်းတိုက်ပါမယ်။ဒါမဲ့၄လမှာတော့ပိုလီယိုထိုးဆေးပါသူကပါမယ်။နောက်စရုပ်ထအချိန်နည်းက6လမှာပေါ့နော်ဝက်သက်ကြိုက်သူရောဂါကာကွယ်ဆေးထိုးပေးပါမယ်။ကျန်သွားတဲ့အင်တာနက်ခွဲမှာတော့ဝက်သက်ထိုးပေးပါအဲ့ဒါဒီကဒီသက်ဆိုင်ရာမြို့နယ်ဆေးရုံတွေချိုကလေးဆေးရုံတွေအဲ့ဒီမှာထိုးလို့ရတယ်ဒေသနာကျန်းမာရေးဌာနတွေမှာထိုးလာတယ်နေရာမှာဆိုလို့ချက်တော့ဒီတင်သားတို့သာဖွားဆရာမတွေပေါ့နော်ရွာကိုရောက်ပေါ့နော်လိုက်လာပြီးထိုးပေးလေးရှိပါတယ်
ဟုတ်ကဲ့အခုလို့ဒီကာကွယ်ဆေးထိုးတာကအကျိုးရှိတဲ့အတွက်ပြည်သူတွေအနေနဲ့ဆရာရင်ဘယ်လိုပူပေါင်းပါဝင်ဆောင်ရွက်တယ်လဲဆရာဝန်တွေရောပေါ့ဆရာနော
်ပြည်သူတွေအနေနဲ့တော့ဒီကာကွယ်ဆေးတွေကဟိုတစ်ခါကြက်လဲအယူဆလွဲမှလာရှိရပါတော့ဆိုတော့ကာဝယ်ဆေးရဲ့အမြင်ရှိရကာဝယ်ဆေးကြောင့်ဘာဖြစ်တယ်စသဖြင့်ဖြစ်တတ်ပါတယ်။ဒါပေမဲ့ကျွန်တော်တို့တရားတွေကိုသိချာသိတတ်နေကြလေးလာဆန်းစစ်ခဲ့တာကတော့ဘာမှကာဝယ်ဆေးနဲ့မဆိုင်ဘူးနော်။အခြားအကြောင်းအရောင်းတစ်ခုဖြစ်တာကိုကာဝယ်ဆေးလို့ကျောင်းလို့သတ်မှတ်ကြတာဖြစ်ပါတယ်။ပုံမှန်အပြင်ဆုံးကာဝယ်ဆေးရဲ့အင်မတန်အမြင်ကင်းပါတယ်။နောက်ပြန်အင်မတန်လည်းအကျိုးရှိပါတယ်။ဒါကြောင့်မို့မိဘတွေအနေနဲ့ဒီကုတ်ကလေးတွေကိုပုံမှန်ကာဝယ်ဆေးထိုးဖြည့်တိုက်တဲ့အစီအစဉ်တွေကိုမပြတ်မကွက်အဲ့ရောက်ပြီးလို့ဟိုကအရေးကြီးပါလေကိုကိုတိုင်ကလည်းပုံတော့တကယ်လို့ဆီယမတွေကလာမထိုးပြတော့ကဘယ်နေရာမှာထိုးရမလဲဘယ်မှာဘယ်ချိန်ထိုးရမလဲဆိုကိုကလေးကိုကိုမမှန်ထိုးဖို့ view ဆိုင်ဖို့လိုပါလေအဲနောက်တစ်ခုကဘာလဲဆိုလို့ရှိရင်ပြည်သူလူနေလဲဘုသူတာရှိတဲ့ပြည်သူလူလူကဘုသူတာနေတဲ့လူတွေကိုလည်းပညာပေးလို့ရတော့ဒီပတ်ဝန်းကျင်ကဆီယဝင်ဆီယမတွေချမ်းမာဝင်နဲ့နေလဲလဲဒါကာကွယ်ဆေးထိုးခြင်းအကျိုးကျေးဇူးရှိမှုတွေကာကွယ်ဆေးကိုဘယ်လိုထိုးလို့ရတယ်ဆိုတာတွေကိုအဲပြည်သူလူတို့ပညာပေးဖို့ကောင်းတယ်ဒါကြတာကပုံမှန်ကာဝယ်ဆေးထိုးတာပဲရှိတာပေါ့နော်အဲဒီပြင်ပမှာဆိုလို့ရှင်တော့ဒီပြင်ကာဝယ်ဆေးတွေလည်းကျွန်တော်ဝယ်လို့ရတာရှိပါတယ်အဲဒါကြီးလည်းကျွန်တော်တို့ထိုးပေးနေတော့အဲလို့ဆိုကျွန်တော်တို့နိုင်ငံမှာဆိုလို့ရှင်အခုထိုးပေးနေတာကာဝယ်ဆေးအနေနဲ့ဆိုလို့ရှင်အားလုံးပေါင်း6မျိုးထိုးနေတာဖြစ်ပါတယ်ဒါပေမဲ့တချို့ပုံပြူကြီးနိုင်ငံမှာအမေရိကန်တို့အင်္ဂလန်တို့ဆို18မျိုးထိုးတာရှိပါတယ်အဲတော့ကျွန်တော်တို့ဒီထဲမှာမပါလဲပြင်ပကာဝယ်ဆေးတွေတော့ကျွန်တော်တို့ထိုးပေးနေပါတယ်ဆရာဝန်နဲ့လည်းဒီလုပ်ငန်းကိုလုပ်ဖို့ကောင်းပါတယ်။နောက်တစ်ခုကဆရာဝန်နဲ့လုပ်နိုင်တာတော့ surveillance ဆိုတာပါ။ယောဂါကိုပုံမှန်စောင့်ကြည့်ပြီးသတင်းပို့ခြင်းပေါ့။ဒါမှကျွန်တော်တို့ဖြစ်ပွားတဲ့အခြေအနေကိုသိရပေါ့။အဲဒီမှာကိုယ့်ရဲ့လူနာထဲမှာကာဝယ်ဆေးချိုးထိုးကြောင်းကာဝယ်နိုင်တဲ့ယောဂါပေါ့။ဥမာကျညာဖြစ်တယ်၊ဝက်သက်ဖြစ်တယ်ဆိုလို့ရှိရင်နိစ္စဇမ္မာရီဌာနကိုကြောင်းကြပေးခြင်းအပြင်ယောဂါရဲ့အခြေအနေကိုစောင့်ကြည့်ပြီးသိလို့ရပါတယ်။နောက်တစ်ခုကလည်းပိုလီယိုပပျောက်ရေးစပါဆိုရုပ်ပြရဲ့တက်တလောပြောက်ခွေချောတိယောဂပေါ့နော်15နှစ်အောင်ကလေးတွေမှာ10ရက်လောက်အတွင်းမှာဒီခြေလောက်တွေပိုင်းပျော့သွားတယ်မတန်တော့ဘူးပေါ့နော်ဒီလိုဖြစ်လို့ရှိရင်ကလေးပို့ဖို့လိုပါတယ
်ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြမရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့နှစ်ပေါင်းများစွာစီးပွားရေးနိုင်ငံရေးလှုပ်လာတဲ့စစ်တပ်ကိုပြုပြင်ပြောင်းလဲနိုင်မလားဆိုတာကိုဥအောင်ခင်နဲ့ကိုကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင်။
တန်ပြေကိုစီအစိုးရအနှစ်20ကျော်ကြီးစိုးပြီးလို့2017မှာဦးသိန်းစိန်အစိုးရကိုဖွဲ့စည်းတဲ့အခါမြမစီးပွားရေးဟာဒေသဆိုင်ရာမှာအောက်ဆုံးအဆင့်ရောက်နေပါတယ်မြမပြည်ရဲ့နှစ်စဉ်အတရင်ထုတ်လုပ်မှုတန်ဖိုးဟာအစင်းရဲဆုံးအာဆီယံနိုင်ငံဖြစ်တဲ့လာအိုနဲ့ကမ္ဘောဒီးယားရဲ့တဝက်ပဲရှိတယ်လို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရံမိုးဝင်အခွဲ့ကဆိုပါတယ်ဒါပေမဲ့ဒီကာလမှာတန်းကျွေတတိဒေါ်လာဗိုလ်ချုပ်လူတန်းစား ပေါ်ထွက်လာပါတယ်ကုလသမဂ္ဂရိတ်ခါထောက်ပံ့ရေးအစီအစဉ်မှာလောလောဆယ်လိုနေတဲ့ဒေါ်လာတန်40ကိုဒီလူရန်းစားကအသာလေးပေးနိုင်ပါတယ်ဆေးအနာသိမ့်ပြီးမကြာမီ1990မှာမြမစီဘော်ရေးဥပိုင်ကုမ္ပဏီနဲ့မြမစီဘော်ရေးကော်ပိုရေးရှင်းကိုတည်ထောင်ပါတယ်ဥပိုင်ကုမ္ပဏီရဲ့အစုရှယ်ယာ40ရာခိုင်နှုန်းကိုစည်ရုံးကပိုင်ဆိုင်ပြီး60ရာခိုင်နှုန်းကိုစစ်တိုင်းဆက်နှစ်ခုရဲဘော်ဟောင်းအသင်းနဲ့အငိမ့်စားစစ်ဘူတွေပိုင်ဆိုင်ပါတယ်ဥပိုင်ကုမ္ပဏီဟာနိုင်ငံခြားနဲ့ဖက်ဆက်လုံကအများအပြားလုပ်ကင်ပါတယ်ဥပိုင်ကုမ္ပဏီနဲ့မြန်မာစီဘော်ရေးကော်ပိုရေးရှင်းဟာနိုင်ငံပိုင်လုံကဥပဒေအောက်မှာမရှိတဲ့အတွက်စိတ်ကြိုက်စီဘော်ရေးလုပ်နိုင်ပြီးအကန့်အသတ်မရှိတိုးချဲ့နိုင်ပါတယ်အစိုးရအသုံးချိန်မှလည်းစစ်စစ်ကအများဆုံးဖြစ်ပါတယ်
တယံဇာတဒူးဖော်မှုမူရစေထုတ်လို့မှုတရားမဝင်အခွန်ကောက်ခံမှုအာဓမ္မစီခိုင်းမှုစတာတွေကလည်းစစ်တပ်စီးပွားရေးကိုအထောက်အကူပြုပါတယ်။ဝန်ကြီးဌာန50ရာခိုင်နှုန်းဟာဒေါ်လာတန်း80လောက်လွယ်သုံးစားလုပ်ထားတယ်လို့စင်းစစ်ချုပ်က2012မှာလွှတ်တော်ကိုတင်ပြမှုပါတယ်။စီးပွားရေးနဲ့နိုင်ငံရေးအခွင့်ထူးရယူတဲ့စစ်တပ်ဟာစစ်ရေးမှာညံ့ဖျင်းလာတယ်လို့စစ်ရေးသုတေသီအန်ဒရူးဆီလ်ကနိုဝင်ဘာလထုတ်ဂရစ်ဖစ်တက္ကသိုလ်စာတမ်းမှာသုံးသပ်ထားပါတယ်။တပ်ပြေးများတဲ့စစ်တပ်မှာစစ်ဗိုလ်များပြီးစစ်သားစုဆောင်မှုခက်ခဲနေပါတယ်။ကချင်လူမျိုးရေးတပ်နဲ့ရှမ်းပြည်နယ်တပ်ဖွဲ့တွေကိုထိုးစစ်ဆင်တဲ့အခါအကြအဆုံးများတာဟာအစိုးရတပ်မှခေါင်းဆောင်မှုအားနည်းပြီးနှီးပြူဟာညံ့ဖျင်းလို့ဖြစ်တယ်လို့အန်ဒရူးဆီလ်ကသုံးသပ်ပါတယ်
။အရင်ဘွန်နေဝင်းကြီးစိုးတဲ့မဆလာခင်မှာတရင်တင်းရဲ့အင်အားကို900ကျော်သတ်မှတ်ခဲ့ပြီးမယ်။အခုခေတ်မှာတော့ချင်းရင်တရင်တင်းရဲ့စစ်တီအင်အားဟာအများဆုံး100လောက်သာရှိတယ်လို့သူတေတီဂါမနီကနိုဝင်ဘာလ15ရက်နေ့ထုတ်မုံမခစာဆောင်မှာရေးထားပါတယ်။ချင်းလင်းချင်းမြန်တရင်920ကိုပြင်းပြနှုံးနဲ့တွေ့ရင်တရင်တရင်မှာစစ်သား80လောက်ပဲရှိတော့တယ်လို့ဆိုပါတယ်။ဒါကြောင့်အစိုးရတပ်ရဲ့စစ်အင်အားဟာအရင်ကလေလုံးထွားခဲ့သလို9သိန်းမဟုတ်ပဲ2သိန်းတောင်မပြည့်ဘူးလို့ဆိုပါတယ်။ဒါကြောင့်အသက်မပြည့်တဲ့ကလေးတွေကိုစစ်သေးသွင်းနေတာဖြစ်ပုံရပါတယ်။ဒါပေမဲ့စစ်တပ်ကလူနဲ့ဘူတင်နှန်းတွေကနှစ်စဉ်မွေးထုတ်တဲ့ဘူအရေအတွက်ဟာ3000က5000အထိရှိတယ်လို့သူတေတီဂါမနီကထောက်ပြပါတယ်
။ဒီအတိုင်းဆိုရင်အစိုးရတပ်မှစစ်ဘူဥယျာဉ်နဲ့စစ်သားဥယျာဉ်ညီလူညီမျှဖြစ်လာပွဲရှိပါတယ်။အန်ဒရူးဆယ်ကတော့အစိုးရတပ်မှအင်အား3သိန်းဝန်းကျင်လောက်ရှိမယ်လို့ခန့်မှန်းကြကြောင်းဖော်ပြပါတယ်။ခင်မီစစ်တပ်ဖြစ်ဖို့ရည်ရွယ်ပြီးစစ်လက်နက်ဝယ်တာကိုအဓိကထားနေပုံရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာ2017က2014အထိစစ်ပစ္စည်းဒေါ်လာတန်း1600ဘူးဝယ်ယူတယ်လို့အန်ဒရူးဆီလ်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။လက်နက်ကင်တိုင်းရင်းသားတပ်ဖွဲ့စုစုပေါင်းမှာအင်အားတသိန်းလောက်ရှိတယ်လို့ခန့်မှန်းတာကြောင့်ခင်မီလက်နက်ကြီးတွေဝယ်ယူစုဆောင်နေတာလည်းဖြစ်နိုင်ပါတယ်။စစ်ကောင်းဆောင်အတိုင်းဝိုင်းကြွယ်ဝချမ်းသာလာပြီးစစ်တပ်မှာလုတ်ပိုင်ခွင့်များလာတယ်လို့စစ်မှုရေးရာမှာကြွမ်းကျင်မှုကြဆင်းတာဟာဒီခေတ်ရဲ့ထူးခြားချက်ဖြစ်ပါတယ်။
စစ်တပ်ဟာလုတ်ပိုင်ခွင့်ရဖို့သာစိတ်ဝင်စားနေပုံရပါတယ်။လွတ်တော်ကိုယ်စားလှယ်နေရာ25ရာခိုင်နှုန်းယူထားတာစစ်အုပ်စုအချိုးစည်းဘွားကိုကာကွယ်ဖို့ဖြစ်ပါလေ။ဒါကြောင့်မို့စစ်အုပ်စုနဲ့ဒေါ်လာဗိုလ်ချုပ်တွေရဲ့အချိုးစည်းဘွားမထိခိုက်နိုင်တဲ့ကိစ္စတွေမှာအယတကိုယ်စားလှယ်နဲ့လက်တွဲနိုင်မဲ့သဘောရှိပါတယ်။ဥပမာအမြင့်ဆုံးအာဏာပိုင်အဖွဲ့လို့ယူဆရတဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအပေါ်စီရအောင်ဥပဒေပြဋ္ဌာန်းဖို့စစ်တပ်ကိုယ်စားလှယ်ကစိတ်ဝင်စားပါတယ်။အခြေခံဥပဒေပြင်ဆင်ရေးကိုတော့လုံးဝဆန့်ကျင်ပါတယ်။စစ်အုပ်စုအကျိုးစီးပွားထိခိုက်တယ်လို့ယူဆရင်တုံ့ပြန်မဲ့အဖွဲ့အစည်းတွေကတော့စစ်ဘုံကောင်းဆောင်နဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေဖြစ်ပါတယ်။ဒီဝန်ကြီးဌာနတွေဟာဒီမိုကရေစီပြုပြင်ရေးကိုနှောင့်နှေးသွားအောင်တို့မဟုတ်ပြည့်စည်သွားအောင်လုပ်နိုင်ပါတယ်။အရသာအစိုးရနဲ့အခွင့်အရေးကစစ်အုပ်စုဆက်ဆံရေးဟာအလွန်အရေးကြီးပါတယ်။ပြည်သူအကျိုးတည်ဖို့အတွက်စစ်တပ်ဟာဘယ်လိုပြောင်းလဲနေသလဲဆိုတာကိုပြသဖို့လိုပါတယ်စစ်တပ်အနေနဲ့မိမိဘာသာပြုပြင်ပြောင်းလဲနိုင်မှသာပြည်တွင်းပြည်ပကအယုံအကြည်ရှိလာမှာဖြစ်ပါတယ်ခင်ဗျာ
ဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ရဲ့အမြင့်မအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့တိုင်းရင်းသတင်းလွှာအလှည့်ရောက်ပါပြီ။ထိုင်းနိုင်ငံခြေဆိုင် BNI အဖွဲ့သားတွေကစူးစီးတင်ဆက်ထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNY တော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တယင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာတိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်ထောင်ဒဏ်22နှစ်ကြာခံခြင်းခံထားရတဲ့ကချင်ပြည်နယ်ကစစ်ပြေးဒုက္ခတဲ့ဥပဒေရုံးပြန်လည်လွတ်မြောက်လာတယ်ဆိုတာနဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တပ်အမတ်ကြီးကနေရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါတရင်တွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာဒီဇင်ဘာ29ကနေ29ရက်နေ့အထိ3ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီဇင်ဘာလ29နဲ့28ရက်နေ့ကကြောက်တော်မြို့နယ်၄မြို့မြင့်အထက်ပိုင်းနဲ့လူချောင်းအနီးကနေရာ၄ခုမှာရခိုင်တပ်မတော်လှုပ်ရှားစစ်ကြောင်းတွေနဲ့မြောက်ဦးအခြေစိုက်စကခကိုလက်အောက်ခံတပ်ရင်းတွေထိတွေ့ပြီးတိုက်ပွဲ10ကြိမ်ခန့်ဆက်တိုက်ဖြစ်ပွားခဲ့တယ်လို့ဒီဇင်ဘာလ29ရက်နေ့မှာလည်းရွှေပြည်အရှိတ်ဘက်ရန်ချောင်းတဝိုက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။မြန်မာအစိုးရဘက်ကအရာရှိအပါဝင်28ဦးကြာဆုံးပြီး30ကျော်တရားရရှိသွားပြီးရခိုင်တပ်မတော်ဘက်ကလည်းတရားရရှိသူတို့ချို့ရှိတယ်လို့ရခိုင်တပ်မတော်ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးကြီးဒေါက်တာညိုထွန်းအောင်ကပြောဆိုခဲ့ပေမဲ့တိကျအတည်ပြုချက်မရရှိသေးပါဘူး။ရခိုင်တပ်မတော်ဟာကချင်ပြည်နယ်မှာအခြေစိုက်ပြီးလွန်ခဲ့တဲ့နှစ်ကရခိုင်ပြည်နယ်မှာအခြေပြုလှုပ်ရှားလာတာဖြစ်ပါတယ်။
မတရားတင်ဆက်တွယ်မှုဖောက်ခွဲမှုတွေနဲ့ထောင်ဒဏ်22နှစ်ကြာခံထားရတဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့ရွှေဆက်နှစ်ချင်းဖျားကျောင်းအတွင်ရှိစစ်ပြေးဒုက္ခတဲ့စခန်းနေကချင်မြို့တာဦးပရံရုံးကိုတရားရုံးကနေတရက်သေးလွတ်လာပြီးဖြစ်ပါတယ်ပြီးခဲ့တဲ့2012ခုနှစ်တုန်းက KIO ကချင်လူမျိုးရေးတပ်မတော်နဲ့ဆက်တွယ်မှုမတရားတင်ဆက်တွယ်မှုဖောက်ခွဲမှုတွေနဲ့ပုံမှန်6ခုနဲ့တရားဆက်ဆိုခဲ့ပြီးတဲ့နောက်နှစ်ရှည်ထောင်ဒဏ်22နှစ်ချခံခဲ့ရတယ်လို့ဦးပရံရုံးကပြောပါတယ်ဥပရံရုံးဟာရွှေဆက်ဒုက္ခတဲ့စခန်းအတွင်ရှိခိုလုံနေစဉ်တွင်မှနှွားချောင်းသွားနေစဉ်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးဖမ်းဆီးခံရချိန်မှာလည်းနှိပ်စက်ညင်ပါမှုလူခွင့်ရေချိုးဖောက်မှုတွေလည်းအမျိုးမျိုးခံခဲ့ရတယ်လို့လည်းဆိုပါတယ်အခုလိုပြန်လွတ်မြောက်လာပေမဲ့သူနဲ့အတူဖမ်းဆီးခံထားရတဲ့မိတ်ဆွေကချင်မျိုးသားတို့ဖြစ်တဲ့ဦးလပိုင်ကထောင်ထဲမှာကြံရှိနေတဲ့အတွက်အစိုးရအနေနဲ့လွတ်ပေးစီချင်တယ်လို့လည်းပြောဆိုထားပါတယ်
ဒေသတွင်းရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ပြီးဖွံ့ဖြိုးတိုးတက်တဲ့ဒေသတစ်ခုကိုအကောင်အထည်ဖော်နိုင်ဖို့နဲ့တဟဆာတရှိတဲ့လူမှုပတ်ဝန်းကျင်တစ်ခုဖြစ်လာဖို့စတဲ့ရည်ရွယ်ချက်နဲ့ KNU ထိန်းချုပ်နေမြေတပ်မဟာနှင့်အတွင်းတောင်ငူခရိုင် KNU ခေါင်းဆောင်တွေနဲ့ဒေသခံပြည်သူတို့ကနေဒီဇင်ဘာလ29ရက်နေ့ကကရင်ပြည်နယ်တန်တောင်မြို့နယ်လိတ်တုံမြို့မှာတွေ့ဆုံပွဲတစ်ရက်ပြုလုပ်ခဲ့ပါတဲ့အပြစ်ခတ်ရက်စေးရေးထိုးပြီးနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲပြုလုပ်တဲ့အချိန်မှာအဲ့ဒီဒေသထဲမှာရှိတဲ့ပြည်သူလူထုတွေကရတဲ့ရထိုက်တဲ့အခွင့်အရေးများမဆုံးရှုံးစေရအတွက်နိုင်ငံရေးဆွေးနွေးပွဲကိုထက်သွင်းဆွေးနွေးနိုင်ရန်တင်ပြလိုတဲ့အရာတွေကိုတွဲဆောင်ဆွေးနွေးပြီးစုဆောင်းခိုင်းထားခြင်းလည်းပါတယ်လို့တောင်ငူခရိုင်ဥက္ကဋ္ဌဘဒုစောဧဝါကပြောပါတယ်ဒီတွဲဆောင်ပွဲမှာလိတ်တုံမြို့နယ်အပြင်တနောင်ကြီးမြို့နယ်ထန်းတပင်မြို့နယ်ညောင်လေးပင်မြို့နယ်တို့ကကရင်လူထု900ဝန်းကျင်တက်ရောက်ခဲ့ကြပါတယ်
ကဘာတဝမ်းကရှမ်းတန်ဃာတော်တွေဥဆောင်ပြီးပုဒ္ဒဘာသာရှမ်းစာပေကျမ်းဂန်တွေကိုဖော်ထုတ်ဖို့ညီလာခံတရက်ကိုရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာ၃ရက်ကြာကျင်းပခဲ့ကြပါတယ်။အင်္ဂလန်နိုင်ငံအောက်စဖို့ဒ်ပုဒ္ဒဝိဟာရကျောင်းဆရာတော်ဒေါက်တာဓမ္မဆာမီခမ်းမိုင်ကနေဥဆောင်ပြီးတော့ဒီဇင်ဘာ29ရက်နေ့ကနေ29ရက်နေ့အထိလာရှိုးမြို့ကံမန်းကျောင်းတိုက်မှာကျင်းပခဲ့တာပါ။အဲ့ဒီညီလာခံမှာရှမ်းစာပေပညာရှင်ကိုဦးမလေးရှား၊ထိုင်း၊စင်ကာပူ၊ကိုရီးယား၊တီဟိုအမေရိကန်၊အင်္ဂလန်နိုင်ငံကရှမ်းစာပေကျွမ်းကျင်တဲ့တန်ဃာတော်တွေနဲ့အတူရှမ်းပြည်တွင်းနေပညာရှင်အဆင့်တန်ဃာတော်အပါ350ကျော်ပြိတ္တ1200ကျော်တက်ရောက်ခဲ့ကြပါတယ်အဲ့ဒီညီလာခံကိုပထမအကြိမ်ရန်ကုန်မြို့ဒုတိယအကြိမ်တောင်ကြီးမြို့မှာကျင်းပခဲ့တာဖြစ်ပြီးအခုလာရှိုးမှာကျင်းပခဲ့တဲ့ညီလာခံကတော့တတိယမြောက်အကြိမ်ဖြစ်ပါတယ်
သူနာဘူမိမြို့ဟောင်းဆိုင်ရာစာတမ်းဖတ်ပွဲနဲ့အလုတ်ယုံဆွေးနွေးပွဲတရက်ကိုပထမဆုံးအကြိမ်အဖြစ်ဒီဇင်ဘာလ30ရက်နေ့မွန်ပြည်နယ်တထုံမြို့မှာကျင်းပခဲ့ပါတယ်သူနာဘူမိဟာမွန်မာတည်ရှိတယ်ဆိုတာကိုသမိုင်းအထောက်ထားတဲ့တကွပြသနိုင်ဖို့အတွက်2013နှစ်ကနေသူနာဘူမိဆိုင်ရာစာတမ်းဖတ်ပွဲတွေကို3ကြိမ်မြောက်ကျင်းပခဲ့ကြပြီးဖြစ်ပေမဲ့သူနာဘူမိတည်ရှိရာဒေသမှာအခုမှကျင်းပခဲ့တာဖြစ်ပါတယ်
စရမ်းဖတ်ပွဲကိုတထုံမျိုးတက်တန်းနှစ်ပေါင်း100ကျော်ရှိဇတုဘုံမိကကျောင်းမှာတူဖို့တွေ့ထားတဲ့အုတ်ခွက်ဖျားတွေကိုအခြေပြုပြီးတော့သူဝနဘူမိနဲ့တထုံဆက်ဆက်အကျောင်းတွေကိုစရမ်းဖတ်ကြားခဲ့ပါတယ်။တမိုင်းသူတေသနစရမ်းရှင်တွေဖြစ်ကြတဲ့မော်လမြိုင်တက္ကသိုလ်အငိမ့်စားပါမောက်ခဒေါက်တာဒေါ်ကျင်စွန်းတမိုင်းသူတေသနဦးစီးဌာနကအငိမ့်စားလက်ထောက်ညွှန်ကြားရေးမှူးဦးဆန်ဝင်းဒေါက်တာနန်းလိုင်ဒေါက်တာဝင်းဝင်းဖြိုးနဲ့ဒေါ်နန်းကြည်ကြည်ခိုင်တို့ကနေစရမ်းပေါင်း9ဆောင်ဖတ်ကြားခဲ့ကြပါတယ
်ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံဆိုင်ရာတရုတ်တမ္မတ်ကြီးမစ္စတာဟိုလျန်ကနေရှန်တိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးအပါဝင်ဗဟိုအလုံးမှုဆောင်တွေကိုရန်ကုန်မြို့မှာရှိတဲ့ SNLD ရုံးချုပ်မှာလာရောက်တွေ့ဆုံခဲ့ပါတယ်ဘာကြောင့်တရုတ်တမ္မတ်ကြီးက SNLD ဥက္ကဋ္ဌကိုလာရောက်တွေ့ဆုံပါတယ်တရုတ်နိုင်ငံနဲ့တိုင်းဒေသအရေးဘလို့ပတ်သက်ဆက်နွယ်မှုတွေရှိနေတယ်လဲဆိုတာကိုဆိုင်းမန်းကနေ SNLD ပြောရေးဆိုခွင့်ဆိုင်းလိမ့်နဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင
်တရုတ်တမ္မတ်ကပါကိစ္စနဲ့ SNLD ကိုလာရောက်တွေ့ဆုံပါတယ်လေခင်ဗျာ
တရုတ်တမ္မတ်ကြီးကကျွန်တော် SNLD ရေကောက်ပွဲအောင်နိုင်မှုပေါ်လာပြီးတော့မှကြီးကြီးပုံပြတယ်နောက်တစ်ချက်ကအန်ဂျီနဲ့တရုတ်ပြည်ဖြစ်စံနေတဲ့နယ်နိမိတ်တွေဖြစ်တဲ့အန်ဂျီဘက်မှာလည်းပဲတရုတ်လူမျိုးတွေအနေများတယ်လို့တရုတ်ပြည်ထဲမှာလည်းအန်လူမျိုးရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတွေလည်းရှိတယ်နယ်နိမိတ်ချင်းဆက်ဆက်နေတာမို့လို့အန်ဂျီရဲ့အရေးဟာလည်းပဲသူတို့အတွက်စစ်ထားလို့မရတဲ့အရာသူတို့အနေနဲ့အူကြီးဖြည့်ချင်းပေးခြင်းနဲ့အန်ဂျီပြည်ထဲရဲ့အတွက်ကိုသူတို့ပြင်ချင်ပါတယ်ဆိုပြီးလာပြီးတော့အကြောင်းကြားနှုတ်ဆက်တာပါ
ဒီလိုဆိုရင်တရုတ်နိုင်ငံကရှမ်းပြည်ရေးမှာဘလောက်လွန်မိုးမှုတွေရှိနေတယ်လို့မြင်မိပါတယ်လေ
ရှမ်းပြည်ရေးတယ်မကပါဘူးဗမာပြည်ရေးတစ်ခုလုံးဟာလည်းတရုတ်ဩဇာနဲ့မကင်းပါဘူးသင်ပြောရရင်ဗမာပြည်ရဲ့အထုတ်ချအာဏာတစ်ခုလုံးကိုတောင်မှပဲသုံးတရားခီပါနောက်ဆက်နိုင်တဲ့အနေထားမျိုးပိုင်လှုပ်နိုင်တဲ့အနေထားမျိုးလို့သုံးသပ်မယ်ဆိုရင်လည်းမမားလောက်ဘူးပြကျွန်တော်တို့မြန်မာပြည်ရဲ့စီးပွားတစ်ခုလုံးဟာတရုတ်ရဲ့ဩဇာမကင်းသလိုနောက်နိုင်ငံရေးအရာဆိုရင်လည်းလက်နက်ကင်အဖွဲ့ကြီးတွေနဲ့အစိုးရကြားရဲ့ဆက်သွယ်မှုတွေပြစ်ဆက်မှုတွေအကုန်လုံးဟာတရုတ်ဘောဆံမကင်းဘူးလို့ဖော်လို့ရပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုထင်းကြီးလို့ရမလဲဆိုတဲ့အမြင်လေးကိုလည်းပြောပြပေးပါအောင်လားခင်ဗျ
တန်းဒီပြင်းမှာလာရောက်ပြီးတော့မှပြင်းပြင်းညံ့နိုင်ကြမယ်လောက်ကင်ကြမယ်တရုတ်နိုင်ငံကစီးပွားရေးသမားတွေကိုလည်းကျွန်တော်တို့ဒီကကကိုယ်လေးမြင်သာမှုရှိမရှိနိုင်ငံကစံချိန်စံညွှန်းနဲ့ပိုက်ညီတဲ့စီးပွားရေးလုပ်ငန်းဟုတ်မဟုတ်နောက်အကျိုးမြတ်ဖွဲ့ဝေမှုမှာဒေသခံတွေရဲ့အကျိုးသိပွားကိုပုံမှုပြီးတော့မှအလေးပေးတဲ့ကိစ္စမျိုးဟုတ်မဟုတ်ဆိုတော့ချင့်ချိန်နိုင်တဲ့စွမ်းအားလိုအပ်ပါတယ်။အဓိကတော့ကျွန်တော်တိုင်းရင်းသားတွေမှာပူပန်အားကောင်းမှုလိုပါတယ်။စီးပွားရေးအမြင်ရှိဖို့လိုအပ်တယ်လို့ခုနိုင်ငံရေးပါတာရက်မှာပါလေကျွမ်းကျင်ဆန်းစပ်မှုရှိဖို့လိုအပ်တယ်လို့လည်းမြင်ပါတယ်။
တက်ပြီးတော့မွန်လူငယ်တွေကနေဥဆောင်ကျင်းပခဲ့တဲ့မွန်လူငယ်များနေ့အခမ်းအနားကိုကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ဘက်မှာစီကားတိုက်မြိတ်စွာကျင်းပပြုလုပ်ခဲ့ကြပါတယ်မွန်လူငယ်များနေ့မှာမွန်လူငယ်တွေဘာတွေများမျှော်လင့်နေပြီးဘလို့ရလက်ကောင်းတွေရှိနေပါသလဲဆိုတာမိရင်စနိုင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
တောက်ထကျင်းမြောင်မွန်လူငယ်များနေ့အခမ်းအနားကိုကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကော့ဘိန်ကျေးရွာမှာကျင်းပရမှာကျင်းပရတဲ့ရည်ရွယ်ချက်ကိုတော့ကျင်းပရေးကော်မတီဝင်မင်းကျွန်းသမကအခုလိုပြောပါတယ်
ကနားချင်းပါရဲ့ရေချက်အလုံး၃ခုရှိတယ်ဗောတစ်ခုကတော့ဒီမွန်လူငယ်နဲ့ချင်းချင်းနှင်းမှုရအောင်ရေနောက်တစ်ခုကဒီမွန်မျိုးသားကျိုးစီပေါ်တဲ့အတူတူကပေါင်းလုံးဆောင်ရံရယ်တတရားတစ်ခုကကြမွန်လူလူမျိုးအချင်းချင်းအားလုံးညွှန်ကြဖို့ဆိုတာဒီခန္ဓာချင်းပါရတဲ့အကြောင်းရင်းပဲ
မွန်လူငယ်များနဲ့ခန္ဓာမှာခန္ဓာချင်းပါချင်းအပြင်မွန်လူငယ်များအကြာရင်ဆိုင်ကြုံတွေ့နေရတဲ့ပညာရေးမွန်လူငယ်များနဲ့ကောင်းဆောင်မှုမွန်လူငယ်များနဲ့အလောက်ကန်ခွေးလန်းမွန်လူငယ်များနဲ့ယဉ်ကျေးမှုဆွေးနွေးပွဲကိုလည်းကျင်းပခဲ့တယ်လို့မင်းကျွန်းသမကပြောပါတယ်မွန်လူငယ်များနဲ့ခန္ဓာချင်းပါချင်းအပြင်မွန်လူငယ်များအကြာအချင်းချင်းချိတ်ဆက်မိကြပြီးယုံကြည်မှုတည်ဆောက်နိုင်တဲ့ရက်လက်ကောင်းတွေရှိစေတယ်လို့မွန်လူငယ်များနဲ့ခန္ဓာတက်ရောက်ခဲ့တဲ့မိမရမိုးကပြောပါတယ်
ကျမတို့မသိသေးတဲ့တခြားလူငယ်ဖွဲ့တွေပြီးတော့သူတို့လည်းလူမျိုးပေါ့ကျမတို့အချင်းချင်း network အနေနဲ့ကျမတို့ပို့ခိုင်မာလာတယ်လေအဲ့ဒါကျမတို့ချင်းချင်းလေးယုံကြည်မှုတွေတည်မြဲမြဲနဲ့ကျမတို့တည်ဆောက်နိုင်တယ်အဲ့ဒါရလာကောင်းတစ်ခုပေါ့
ဒီဇင်ဘာ28ရက်နေ့တွင်ကြားရောက်တဲ့သောက်ထကျဲမြောင်မွန်လူငယ်များနဲ့ခန်းနာမှာမွန်ပြည်နယ်၊ကရင်ပြည်နယ်၊တနင်္သာရီတိုင်း၊ပဲခူးတိုင်းနဲ့ရန်ကုန်တိုင်းဒေသတီးတီးကမွန်လူငယ်1000ကျော်တက်ရောက်ကြတယ်လို့ကျင်းမရေးကော်မတီကပြောပါတယ်မွန်လူငယ်များနဲ့ခန်းနာမှာဒေသတီးတီးကမွန်လူငယ်တွေတွေ့ဆုံခွေးရပြီးတော့မွန်လူငယ်တွေရဲ့အင်အားမြင်တွေ့ရတယ်လို့လည်းမော်မျိုးသမီးမိနန္ဒာကပြောပါတယ်
ခုလိုမြင်တွေ့ရတာအရောက်ပြောတယ်ပြီးတော့လူငယ်တွေရဲ့အင်အားတစ်ခုပါပေါ့နော်အနာဂတ်အတွက်ဒီမွန်လူမျိုးတွေအတွက်တကယ်ကိုအင်အားတရဖြစ်မယ်လို့ယုံကြည်
တောက်ထကြိမ်မွန်လူငယ်များနဲ့ခန္ဓာမှာလူငယ်များတွဲဆုံဆွေးနွေးအမြင်ဖလဲမှုစီစဉ်ပြီးစားပေဟောပြောပွဲရင်းကျိမှုကပွဲတွေနဲ့မွန်တဲကီတာပြောပြမှုစီစဉ်တွေလည်းပါဝင်ခဲ့ပါတယ်ဒီဇင်ဘာလ22ရက်နေ့မွန်လူငယ်များနဲ့ဖြစ်တတ်မှတ်တာဟာ2019ခုနှစ်တတိယကြိမ်မြောက်မွန်လူငယ်များနှင်းနှောဖလဲပွဲကနေဆုံးဖြတ်ချက်ချခဲ့ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်တမရော AA နဲ့မြန်မာတမရော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာဒီဇင်ဘာလ20ခုကနေ29ရက်နေ့အထိ300ဆက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တရုတ်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI
ထိုင်းနိုင်ငံအခြေစိုက်BNI ဖွဲ့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့စနေနေ့ညမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်။
ထောင်ပစ္စတ်၆ခုနှစ်သစ်တွေရောက်လာပြီးမကြခင်လပိုင်းတွေအတွင်လွှတ်တော်အစ်အစိုးရအဖွဲ့အစ်အစ်တွေပေါ်ပေါက်လာတော့မှာပါ။ဆယ်စုနှစ်ပေါင်းများစွာအတွင်ဘယ်တုန်းကနေမှမတူတဲ့အခြေအနေအစ်အစ်တွေဖြစ်လာတော့မယ့်အလားအလာနဲ့အတူဒေသတွင်းနဲ့နိုင်ငံတကာမှာ အောက်ကြနောက်ကြဖြစ်ခဲ့ကြရတဲ့မြန်မာနိုင်ငံသားတွေဒီနှစ်သစ်နဲ့အတူခေါင်းထောင်မော်ကြွားနိုင်ကြတော့မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်နေပါပြီလား။အခုလာမယ့်စနေနေ့ည8:00လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို012-2-3-7-2-9-9-4 email လိပ်စာက burmese@voanews.com
ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။စနေနေ့ညတရားရည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါတယ်။ဗီအိုအမေရိကန်တန်ရဲ့တရားရည်လိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။ အခုတော့တင်ရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုအောင်ကကြေညာပေးပါမယ်ရှင်။
ကမ္ဘာတဝန်းနှစ်သစ်ကြိုဆိုပွဲတွေကိုလွန်ကျွေးထူးတင်ကျပ်ထားတဲ့အောက်မှာကျင်းပနေပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာနှစ်သစ်ကိုကြိုဆိုတဲ့အနေနဲ့ဆယ်နှစ်မိနစ်ကြာမီရှူမီပန်းတွေပြစ်ပေါက်ခဲ့ကြပြီးဒီပွဲအတွက်အမေရိကန်ဒေါ်လာ9.3ဘူလောက်ရှိမဲ့မီရှူမီပန်း9တန်ကိုသုံးစွဲတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။အကြမ်းဖက်ဝါရဆွဲသူတွေကတိုက်ခိုက်နိုင်
ူနာမိုးလုံးလေးလုံးအားကစားကွင်းရှိမှာကျင်းပမဲ့အခမ်းအနားတွေမှာလူများပြားလာရောက်ကြမယ်လို့ခန့်မှန်းထားပါရခင်ဗျာတူရကီတပ်ဖွဲ့တွေအနေနဲ့အီရက်ပိုင်နယ်မြေတွေကစုခွာပေးရမယ်လို့အီရက်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောလိုက်ပါတယ်တူရကီအနေနဲ့စီးရေးဆိုင်ရာတနန်းတွေပေးဖို့သူတို့တပ်ဖွဲ့တွေကိုအီရက်နိုင်ငံအတွင်းပိုင်းနဲ့အထိဆေးလွတ်ခဲ့ရတဲ့ပတ်သက်လို့ဝန်ကြီးချုပ်အယ်အဘာဒီကတူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူနဲ့တယ်လီဖုန်းဆက်သွယ်စကားပြောစဉ်မှာမေးမြန်းခဲ့ပါတယ်အီရက်မြောက်ပိုင်းကတူရကီတပ်ဖွဲ့တွေပြန်ဆုတ်သွားမယ်ဆိုတဲ့သဘောတူညီချက်ကိုတူရကီနိုင်ငံအနေနဲ့လေးစားဖို့နဲ့အီရက်အနေနဲ့အထောက်အကူအာဏာကိုကာကွယ်ဖို့စီရေးကိုအသုံးပြုသွားမယ်ဆိုပြီးတော့လည်းဝန်ကြီးချုပ်ကချိန်ချောက်ပြောဆိုပါတယ်ခင်ဗျာအမေရိကန်ရဲ့ဘယ်လိုပိတ်ဆို့တန်ခတ်မှုတွေကိုမဆိုသူတို့အနေနဲ့တုံ့ပြန်သွားမယ်လို့အီရက်နိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်အီရန်ရဲ့ပေဒိန်ဒုံးချီတိစာရေးလုပ်ငန်းနဲ့ပတ်သက်နေတဲ့ဒီနိုင်ငံတကာကအီရန်အဖွဲ့တစ်ခုနဲ့ကုမ္ပဏီတွေကိုတန်ခတ်အရေးယူဖို့ဗဏ္ဍာရေးဝန်ကြီးဌာနအနေနဲ့ပြင်ဆင်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပြီးမှအီရန်ဘက်ကအခုလိုတုံ့ပြန်ပြောကြားလိုက်တာပါတရုတ်နိုင်ငံဟာသူ့ရည်ရွယ်ကိုနောက်ဆုံးပေါ်ခင်မီနီးပညာရည်နဲ့တဟုန်တို့ချက်ထွင်လာတဲ့အနေနဲ့ဒုတိယမြောက်လေရင်တင်သင်းမောကိုစတင်တိစောက်နေပြီလို့ဒီကနေ့မှကြေညာလိုက်ပါတယ်ပြည်ရင်းကနီးပညာရှင်တွေရဲ့ကြိုးပမ်းအားထုတ်မှုနဲ့နိုင်ငံအရှိမြောက်ပိုင်းကစိတ်ကမ်းမြို့ဖြစ်တဲ့ဒါလီယာမှာဒီလေရင်တင်သင်းမောကိုတည်ဆောက်နေရလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရရန်ယူဂျန်ကပြောပါတယ်တရုတ်နိုင်ငံရဲ့ပထမဆုံးလေရင်တင်သင်းမောလာအိုနင်းကိုတော့
ထောင်ကိုကိုးစစ်ရှိခုနှစ်မှာယူကရိန်းနိုင်ငံကဝယ်ယူပြီးတရုတ်နိုင်ငံမှာပြုပြင်သုံးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာတရင်ချင်းချုပ်ကိုအောင်တင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမှုကမှခင်ပြထွေးဖြစ်ပြီးအင်ဂျင်နီယာကတော့စစ်ဒရက်ဖရန်ကလင်ဖြစ်ပါတယ်ဗီအိုအေကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်မ
This program has come to you from the Voice of America, Washington.